Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့မတပိုင်း6နာရီကနေ9နာရီထိ VOE မြန်မာဘိုင်းရုပ်သံစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်တယ် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါ
American သမ္မတ Joe Biden ဟာ November ရွေးကောက်ပွဲအတွက်ကြိုတင်မဲ့ကို Delaware ပြည်နယ်ကသူ့နေအိမ်အနီးမဲယုံမှာအများအနည်းတူတန်းစီမဲပေးခဲ့ပါတယ်မြောက်ကိုရီးယားဘက်ကစစ်တီတတောင်းရုရှားကိုဆီလုထားပြီးရခိုင်ခံမမှုတဲ့တုံးစာများတယ်လို့အမေရိကန်ပက်တဂွန်စစ်ဌာနချုပ်ကပြောပါရယ်မြန်မာအပါအဝင်ကမ္ဘာနေရအနှံ့ပဋိပက္ခတွေမှာကုညရေးဝန်ထမ်းတွေတည်ဆုံမှုတိုးမြလာတယ်လို့ကမ္ဘာကျက်ချင်းနေအဖွဲ့ကပြောပါရယ
်အဲ့လိုသတင်းတွေအပြီးမှာတော့ကျင်းပြည်နယ်ကော့ဂရိတ်မြို့နယ်ကတိုက်ပွဲသတင်းနဲ့ကျင်းနီနယ်စစ်ဘေးရေဘေးဒုက္ခသည်တွေရဲ့လိုအပ်ချက်သတင်းဆောင်ပါကိုတင်ပြပါမယ်အမေရိကန်မှာကျင်းပတဲ့ချင်းနှစ်တိကူပွဲကိုလည်းကြည့်ရှုရမှာပါအမေရိကန်တပ်ရွေးကောက်ပွဲကလူဝင်မှုကြီးကြပ်ရေးအကြောင်းကိုလည်းတင်ပြမှာဖြစ်ပါတယ်။ဒါပြင်လေယာဉ်လုံသားခွေးဆက်ရုပ်ကိုလည်းရှုစားမှာပါ။အဖတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုနားဆင်ကြည့်ရှုကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုကိုသားညိုကတင်ပြပါအောင်မယ
်။အမေရိကန်ပြည်တော်စုမှာတမရယူကောက်ပွဲတွေကျင်းပဖို့သတင်းတစ်ပတ်ပဲလူရောရဲ့အချိန်မှာအမေရိကန်တမရဂျိုးဘိုက်ဒန်တင်းလာနေကကြိုတင်မဲ့ပေးပါရယ်။Delaware ပြည်နယ်ဝယ်မင်တန်မြို့ကသူ့ရဲ့နေအနီးမှာရှိတဲ့ကျွတ်တင်မဲပေးုံမှာတခြားမဲလာပြည်သူတွေလိုပဲသမ္မတဘိုင်ဒန်တွားရောက်တန်းစီပြီးတော့မဲပေးပါရတယ်။မဲပေးဖို့မိနစ်40လောက်တန်းစီစောင့်နေတဲ့အချိန်တွင်တခြားမဲလာပြည်သူတွေနဲ့လည်းသမ္မတကစကားတွေပြောသွားပါရတယ်။ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းကိုတော့မဲယုံထွက်ဝိုင်းဝန်းမီးမြန်းကြတဲ့ဒဏ္ဍာရတွေကိုသမ္မတကဖြေကြားပါရတယ်။Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီအမေရိကန်ပြည်တော်စုတဲတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုရာဇဝတ်သားတွေဖြစ်တဲ့နယူးယောက်မက်ဆွဲစီယုံပွဲတစ်ခုမှာတုံနှုံပြောဆိုသွားခဲ့တာနဲ့ပတ်သက်လို့လည်းအင်ပတန်ရှက်စရာကောင်းတဲ့ပြောဆိုမှုဆိုပြီးတော့သမ္မတကဝေဖန်ပါတယ်။ဒီလိုပြောဆိုပြမှုတက်သူမျိုးသမ္မတဖြစ်မလာစေဖို့ဒီရွေးကောက်ပွဲကအင်ပတန်ကိုအရေးပါတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးတော့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်။နိုဝင်ဘာရွေးကောက်ပွဲကျင်းပဖို့သတင်းတစ်ပတ်ပဲလူရောတာနဲ့အမျှသမ္မတလောင်းတွေအပြိုင်ဆိုင်ကိုအကျိတ်နဲ့မဲဆွဲနေကြပါတယ်။ဂါဇာမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအဓိကဆောင်နေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ရဲ့လုပ်ငန်းတွေကိုပိတ်ပင်တဲ့ဥပဒေကြမ်းတရက်ကိုအစ္စရေးလွှတ်တော်မှတင်းလာနေကအတည်ပြုပါရတယ်။ဒီဥပဒေအရ UNRWA ကိုအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ပြီးတော့ဒီအဖွဲ့နဲ့အစ္စရေးအစိုးရတာဝန်ရှိသူတွေကြားဆက်ဆံမှုတွေကိုတားမြစ်လိုက်သလိုအရင်က UNRWA ဝန်ထမ်းတွေပေါ်ကင်းလွတ်ခွင့်ပေးထားတာတွေကိုလည်းရုပ်သိမ်းလိုက်ပါရတယ်။အစ္စရေးမျိုးပေါ်မှာ UNRWA လုပ်ငန်းတွေလုတ်ကင်ခွင့်တားမြစ်တဲ့ဥပဒေတရားသိမ့်မကြခင်ကပဲအစ္စရေးလွှတ်တော်မှာအတည်ပြုခဲ့တယ်လို့အခုနောက်ထပ်ဂါဇာကအကူအညီပေးရေးလုပ်ငန်းတွေကိုထပ်ပြီးတော့ကန့်တတ်တဲ့ဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေနှစ်ရပေါင်းကနေပြီးတော့ဂါဇာနဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်း West Bank မှာရှိတဲ့အကူအညီပေးရေးလုပ်ငန်းတွေကိုရပ်တန့်တဲ့အထိဖြစ်လာနေပါတယ်။ငကူကလေးကအကူအညီဖြန့်ဝေမှုပိုင်းမှာအခက်ကြုံနေရတဲ့ဂါဇာမှာအခုဒီအတည်ပြုလိုက်တဲ့ဥပဒေတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးလာနေပါတယ်။UNRWA အဖွဲ့ဟာဂါဇာ၊ West Bank ၊ Jordan ၊ Lebanon နဲ့ Syria နိုင်ငံတွေမှာရှိနေကြတဲ့ Palestine ဒုက္ခသည်တန်းတဲ့ချီအတွက်ပညာရေး၊ကျန်းမာရေးနဲ့စာနာမှုအကူအညီတွေပေးနေတာဖြစ်ပါတယ်။ American ပြည်တော်စုကတော့ UNRWA ကိုကန့်တတ်တဲ့ဥပဒေကြမ်း Israel လွှတ်တော်မှာစပြီးတော့အစိုးပြုချိန်ကလေးကအထူးပဲစိုးရိမ်နေတဲ့အကြောင်းပြောဆိုထားပါတယ်။ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့ထိရောက်ပေးနိုင်ဖို့လည်း American ဘက်ကတိုက်တွန်းဆောင်ရွက်နေပါတယ်။ယူကရိန်းစစ်ပွဲမှာပါဝင်တိုက်ခိုက်ဖို့လို့ယူဆတဲ့တပ်ဖွဲ့ဝင်1000လောက်ကိုမြောက်ကိုရီးယားဟာရုရှားကိုဆစ်လွတ်ထားပြီးတော့ဒါဟာအစောပိုင်းခံမှန်းခဲ့တဲ့ရေတွက်ထက်3000လောက်ပိုများတယ်လို့အမေရိကန်ပက်တဂွန်စစ်ဌာနချုပ်ပြောခဲ့သူကပြောဆိုပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာယူကရိန်းနိုင်ငံအနီးမှာရှိတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုအင်အားဖြည့်ဖို့လုပ်နေပုံရပြီးရုရှားရှေ့ပိုင်းကိုမြောက်ကိုရီးယားတပ်ဖွဲ့ဝင်1000ဆစ်လွတ်ထားတယ်လို့ယုံကြည်ရတဲ့အကြောင်းပက်တဂွန်ပြောခဲ့သူ Sabrina Singh ကတင်လာတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ယူကရိန်းရဲ့နီးတဲ့နေရာတွေမှာမြောက်ကိုရီးယားတပ်ဖွဲ့ဝင်တချို့ရောက်နှင်နေပြီးဖြစ်တာကြောင့်ရုရှားဟာဒီတပ်ဖွဲ့တွေကိုယူကရိန်းစစ်ဖွဲ့တိုက်ခိုက်ရေးဒါမှမဟုတ်ထောက်ပို့လုပ်ငန်းတွေမှာတုံးနိုင်တဲ့ဆိုရယ်ဆွေးနွေးမှုတွေပိုများလာတဲ့အကြောင်းလဲပက်တဂွန်ပြောခွင့်ရသူကပြောပါတယ်။ NATO ဖွဲ့ကြီးကလည်းမြောက်ကိုရီးယားတပ်ဖွဲ့ဝင်3000ရုရှားကိုဆစ်လွတ်ထားတဲ့အကြောင်းနဲ့ရုရှား Gas ဒေသတဲကိုဒီတပ်ဖွဲ့ဝင်တွေရောက်နေပြီးဖြစ်တဲ့အကြောင်းတင်းလာနေမှာအတည်ပြုပြောဆိုပါတယ်။ရုရှားနဲ့မြောက်ကိုရီးယားကြားအခုလိုမျိုးစီးရေးပူးပေါင်းဆောင်မှုတွေတိုးမြင့်လာတာဟာအင်ဒိုပစိဖိတ်ဒေသအတွက်ရောဥရောပအတ္တလန္တိတ်နိုင်ငံတွေရဲ့လုံခြုံရေးအတွက်ပါချိန်ချမှုဖြစ်တယ်လို့နီတိုမာမေးအဖွဲ့ရဲ့အတွင်းမှုချုပ်မာဂရူတာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ VOA မြန်မာ ာဘာရဲ့မနက်ခင်းစီစဉ်တွေကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
view american တိုင်းရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်ဆိုးဝါးပြိပခါရီနဲ့ကြုံတွေ့နေရတဲ့ဒေသတွေမှာကူညီကယ်ဆယ်ရေးအေဂျင်စီဌာနဝန်ထမ်းတွေနဲ့စေတဝန်ထမ်းတွေဟာဘယ်တော့မှမကြုံဘူးတဲ့ရည်တွက်နဲ့တည်ဆုံမှုတွေများပြားလာတယ်လို့နိုင်ငံတကာချက်ချင်းရဲ့အဖွဲ့ရဲ့ကြီးကဲကနေပြီးတော့ပြောဆိုပါတယ်လူသားချင်းစာနာကူညီရေးလုပ်ငန်းတွေဆောင်ရွက်နေတဲ့တပ်ဖြတ်ခံရသူတွေရဲ့95ရာခိုင်နှုန်းဟာဒေသဆိုင်ရာဌာနဝန်ထမ်းတွေနဲ့ဌာနစေတဝန်ထမ်းတွေဖြစ်ကြတယ်လို့ Red Cross အကြီးအကဲ Jagan Chapkan က EFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာပြောဆိုပါတယ်နိုင်ငံတကာအကူအညီပေးအဖွဲ့ကြီးတွေကနိုင်ငံတကာဝန်ထမ်းတွေတပ်ဖြတ်ခံရတဲ့အခါမျိုးကမ္ဘာတဝန်းမကြည်မနက်တန်တွေကျေလောင်ကြားပြီးမဲ့လို့ဒေသဆိုင်ရာဝန်ထမ်းတွေတပ်ဖြတ်ခံရတဲ့အခါမှာတော့အလီပီအာယွန်ဆိုင်ပြောဆိုတာမရှိဘူးလို့လည်းသူကဝေဖန်ပါတယ်2024ခုနှစ်အတွင်းအရှေ့လယ်ပိုင်းဒေသယူကရိန်းမြန်မာနဲ့တခြားပြိပခါကြုံနေရတဲ့နိုင်ငံတွေမှာကူညီကယ်ဆယ်ရေးဝန်ထမ်းတွေတည်ဆုံရတဲ့အရေးအတွက်တိတိသာများပြားလာတာကိုစိုးရိမ်စရာတွေ့ရပြီးတော့ဒါဟာအဆိုးအဆုံးနှစ်တစ်နှစ်ပါပဲလို့လည်းသူကပြောပါတယ်ဒီနှစ်တစ်နှစ်ထဲမှာလည်းကမ္ဘာတဝန်း Red Cross ဝန်ထမ်း30တည်ဆုံခဲ့ရပြီးတော့တခြားကုလသမဂ္ဂအဖွဲ့တွေကဝန်ထမ်းတွေပါပေါင်းလိုက်ရင်တော့တည်ဆုံသူရာနဲ့ချီရှိတဲ့အကြောင်း Red Cross ပြောကြွရသူကပြောဆိုပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်ထဲလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့မုန်တိုင်း Tropy ကြောင့်တည်ဆုံသူရေအတွက်တိုးလာနေသလိုမြောက်ပိုင်း Talisri မြို့မှာမုန်တိုင်းအလွန်အပျက်စီးအပိုင်းဆတွေကိုဒေသခံတွေကလိုက်ပြီးတော့ရှင်းလင်းနေကြရပါတယ်ဖိလစ်ပိုင်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခတ်ခဲ့တဲ့ထရမီမုန်တိုင်းနဲ့နောက်ဆက်တွဲရေကြီးမြေပြိုမှုတွေကြောင့်တည်ဆုံသူနဲ့ပျောက်ဆုံးသူ152ဦးထက်မနည်းရှိနေပါတယ်။မနီလာမြို့တော်တောင်ပိုင်းဒီ53ပိုင်းကွာလောက်မှာရှိတဲ့တယ်လီဆရယ်မြို့မှာတော့မုန်တိုင်းဒဏ်အဆိုးအဆုံးကြုံရတဲ့ဒေသတွေတဲကတစ်ခုဖြစ်ပါတယ်။ဖိလစ်ပိုင်မှာဒီနှစ်တည်းမုန်တိုင်း17ကြိမ်ကြုံခဲ့တာမှာထရမီမုန်တိုင်းကတော့အပြင်းထန်ဆုံးဖြစ်ပါတယ်။အခုတော့ဒီမုန်တိုင်းဟာဖိလစ်ပိုင်ကနေပြီးတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်ပြီးတော့ဗီယက်နမ်နိုင်ငံဘက်ကိုရွှေ့ရာသွားနေပါတယ်။ဖိလစ်ပိုင်မြောက်ပိုင်းနဲ့အလဲပိုင်းမုန်တိုင်းတွားရလမ်းကြောင်းတစ်လျှောက်မှာတော့လူ6တန်းဒီပါမုန်တိုင်းတံကိုခံခဲ့ကြရပါတယ်။မုန်တိုင်းတံကိုနောက်ပိုင်းလူတွေပို့ပြီးတော့စူးစူးဝါးကြုံလာရတာဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်တယ်လို့ပဲလူသူမနေတဲ့ဒီသဘောကဘေးအန္တရာယ်ကြောက်ဖို့လွယ်ကူကြောက်ဖို့မလွယ်ကူတဲ့နေရာတွေကိုစီးပွားရေးအကျပ်တဲတွေကြောင့်လူတွေပြောင်းရွှေ့နေထိုင်ကြတာတွေပိုများလာတာကြောင့်လည်းဖြစ်တယ်ဆိုပြီးတော့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။ပိုလီယိုပိုးယောဂအကြောင်းဒီပိုလီယိုယောဂအကြောင်းမလို့ကလင်းငယ်များပြားမတမ်းဆွမ်းဖြစ်ရတဲ့အခြေအနေတွေနဲ့ကြုံနေရဆဲဖြစ်တဲ့ပါကစ္စတန်နဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံတွေမှာတင်းလာနေကပိုလီယိုယောဂကာကွယ်လှရှားမှုသစ်ကိုစတင်ပါတယ်။ကမ္ဘာတဝန်းပိုလီယိုယောဂကူးစက်မှုတွေထိရောက်တိုက်ဖြတ်နိုင်ခဲ့ပြီမဲ့လို့ဒီနှစ်ဒီနှစ်နိုင်ငံကတော့ပိုလီယိုကူးစက်မှုတွေတော်များများဆက်ရှိနေတဲ့နောက်ဆုံးနှစ်နိုင်ငံဖြစ်ပါတယ်။ဒီနေ့အတွက်မှာပဲကမ္ဘာမှာပိုလီယိုကူးစက်သူ64ဦးရှိတာမှာ42ဦးကပါကစ္စတန်မှာဖြစ်ပြီးတော့23ဦးကအာဖဂန်နစ္စတန်မှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ဒီနှစ်နိုင်ငံလုံးမှာဒီနှစ်တည်းကူးစက်မှုဟာပြီးခဲ့တဲ့2023ခုနှစ်ကတည်းက6ဦးစီတိုးလာတယ်လို့လည်း WHO ကပြောပါတယ်။ပါကစ္စတန်နိုင်ငံတစ်ခုကဒီလ28နေ့ကစပြီးတော့သတင်းတစ်ပတ်ကြာတိမ်တက်တဲ့ဆင်ပိုလီယိုကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်မှာဝန်ထမ်း4သိန်းပါပြီးတော့အသက်5နှစ်အောက်ကလင်းငယ်55သန်းကိုကာကွယ်ဆေးတိုက်ကျွေးသွားမှာဖြစ်တယ်လို့ပါကစ္စတန်အစိုးရအရာရှိတွေကပြောဆိုပါတယ်။ပါကစ္စတန်ကဒေသ82ခုမှာပိုလီယိုရောဂါဖြစ်ပွားမှုစိုးရိမ်စရာကောင်းအောင်တိုးလာတဲ့အတွက်ကြိုတင်ကာကွယ်ရေးအနေနဲ့ခုလိုမျိုးနိုင်ငံလုံးဆိုင်ရာကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်လုပ်တာဒီနှစ်ထဲမှာတတိယအကြိမ်မြောက်ဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်2024ခုနှစ်ထဲယောဂကူးစက်မှုတွေတိုးအပ်ကြောကအာဖဂန်နဲ့နေစင်းဆက်နေတဲ့နောက်တောင်ပိုင်းဘူလတ်ချစ်စတန်မှာဖြစ်ပါတယ်ခင်ဗျာ
ကိုသားညိုသတင်းတွေကိုပြောပြခဲ့တာပါအခုသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်ကင်းပြည်နယ်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးပြည်သူ့ကာကွယ်ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။အာရှလမ်းမှာပြန်ဖွင့်ဖို့ညှိနှိုင်းခဲ့ပေမဲ့ညှိလို့မရခဲ့ဘူးလို့ PDF ခေါင်းဆောင်တူကဆိုပါတယ်။ပွန်လင်းရာသီမှာတိုက်ပွဲတွေပိုဖြစ်စရာရှိတယ်လို့လည်းပြောပါတယ်။ VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်မျိုးသားစီယုံတက်မာ6ထိန်းချုပ်နယ်မြေဒူပလာယာခရိုင်ကော့ဂရိတ်မြို့နယ်ထဲမှာတော့အောက်တိုဘာလ26နဲ့29ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလည်းမြဝတီမြို့ကိုအပြည့်အဝထိန်းချုပ်နိုင်ဖို့နဲ့အာရှလန်ပြန်ဖွင့်နိုင်ရေးကြိုးစားနေပါတယ်ဒီအတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
အမှ26 29ပေါ့နော်26 29နေ့မှာတဲ့ဒီကော့ဂရိတ်လိုင်းဝါပြီးတော့လိုင်းဝါကနေပြီးတော့အဲ့ဒီရော့တက်ကုန်းတို့ဟိုကော့နွဲတို့အဲ့ဒီမှာစစ်ကြောင်းထိုးဖို့တော့ပြင်တာပေါ့နော်စစ်ကြောင်းထိုးဖို့ပြင်တဲ့ခါကျတော့ကျွန်တော်တို့ KNL နဲ့ဖူပေါင်းတပ်ဖွဲ့တွေပြေးထုတ်ထားတော့သူတို့ကစစ်ကြောင်းထိုးလို့မနိုင်ဘူးဒီတော့ပြန်ပေါ့အောင်စီယာစစ်ကြောင်းကအရင်ရောက်ဒီကုန်းလေးဆိုမှအရင်ကျွန်တော်ပြောမှုတာပဲဒီအာရှလန်ဖွင့်ဖို့အတွက်သူတို့ကကြိုးစားနေတယ်ဒီနေ့လည်းနိုင်ငံမရတော့တာအခုစစ်နေတာပေါ့။ဟောတိုက်ပွဲကတော့ပြင်းတယ်။ရှေ့ဆက်လည်းပြင်းလာမယ်လေ။ကိုင်းညာလီတဲရောက်လာပြီ။သူတို့ကလည်းဒီအာရှလန်အောင်တို့ကျင်တဲ့အခါကျတော့တိုက်ပွဲကြီးဆက်ပြီးပြင်းသွားလိမ့်မယ်
။ကော့ဂရိတ်မြို့ဝင်၊လှိုင်ဝါ၊ကွက်တဲ့၊ဒရန်ကူ၊ကော့နွဲ့၊ရွာတက်ကုန်းနေရာတွေဘက်မှာစစ်ကောင်စီအောင်စရစစ်ကြောင်းနေနဲ့ KNL PDF တပ်တွေဟာတိုက်ပွဲတွေဖြစ်နေပါဗျ။အလားတူကိုးတိုင်းကြုံတိုးဘက်လမ်းပိုင်းမှာလည်းစစ်ကောင်စီတပ်တွေနဲ့နေကြားဆောင်တပ်တွေတွဲပြီးလုံခြုံရေးတင်းကျပ်ပြီးစစ်ဆေးတာတွေဆက်လုပ်နေပါတယ်။ကြုံတိုးစစ်ကောင်စီတပ်တွေနဲ့ကြုံတိုး BGF တို့ဟာလေးတိုင်ရွာဘက်ကအောင်ချမ်းသာဖုန်ကြီးကျောင်းမှာတက်ဆွဲပြီးနေမြေစုမုံနိုင်ရေးလှုပ်ဆောင်နေပါတယ်။နှစ်ဖက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တပ်မ6နေမြေဒူပလာယာခရိုင်ဝန်းရင်းမြို့နယ်ပနော်ကလဲခိရွာမှာတော့အော်တိုဘားလ25ရက်နေ့ကစစ်ကောင်စီကလေးကျောင်းကနေပေါင်900ပုံနှလုံးကျဲချခဲ့တဲ့အတွက်ဒေသခံအမျိုးသားတဦးသေဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့ခရီးရန်ဖျားရှိကိုကြောင်းတစ်ခုလည်းပျက်စီးခဲ့ကြောင်း KNU ဘူကလည်းသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ကရင်ပြည်သူတွေရှိရာကျေးရွာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ဒေသခံလူထုတွေထိခိုက်နစ်နာရတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်း VOA ကိုပြောထားပါတယ
်သူတို့ကဒီအမိတွေချက်ရှိရှိတော်တော့ဒီရာဒီဆဲကိုလည်းမြစ်ကြီးခရတဲ့ရောက်ဆောင်တာတွေရှိတယ်။နောက်ဒီဒေါက်တာခမ်းကိလောက်တာတွေရှိတယ်။ဒီအပေါ်မှာတော့ဒါပြည်သူတို့ကိုလောဝါကိုသင်ပြီးတကယ်ဒီပေါ်မှာဟိုထိခိုက်နေတာမျိုးကိုဖြည့်စီတာပေါ့။တမ်းမှာထောက်မှလည်းပြတာဒီတချို့ပြန်အောင်စီရဟိုပိုဆွေးစုံမှုပေါ့နော်အပြင်လည်းဖြစ်နေတာပေါ့အဲကြမှုဒီကျွန်တော်တို့တမ်းမှာ6ကိုယ်ကညနေတိမဆူလို့ရှိနေတာတိုက်ပေါ်နေနေပါတိပေါ်နေလက်ရှိတဲ့ပေါ့
အခုဆိုရင် KNU ထိန်းချုပ်ရာတက်မ3ညောင်လေးပင်ခရိုင်တက်မ5ဖားပွန်ခရိုင်တက်မ6ဒူပလာယာခရိုင်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေကြောင်းကလက်နက်ကြီးနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခတ်မှုတွေကြောင်းပါဒေသခံတွေသေဆုံးတာဒဏ်ရာရတာတွေအိုးအိမ်ပျက်စီးတာတွေလည်းဖြစ်ပေါ်နေပါတယ်ရှင
်မယေးမယေးတရမဆက်ပြီးတော့ KNU ဒေသကိုကြည့်ကြအောင်ပါကင်းဒီဒေတာကဆေးပင်းနဲ့ရေပေးဒုက္ခသည်တွေအတွက်လူလားချင်းစာနာထောက်ထားမှုအကူအညီပံ့ပိုးဖို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့ IC ရဲ့လူလားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကအောက်တိုဘာလ28ရက်ဒီကနေ့ပန်ကြားလိုက်ပါတယ်။ဆေးရပရိပကနဲ့တဘာဝဘေးရန်တွေကိုထိခိုက်ခံစားနေရတဲ့စစ်ဆောင်လူဦးရေ 35,000 ရှိပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြမှာပါ။
ကယင်းဒီဒေသလူသားချင်းစာနာထောက်ထားမှုနဲ့ပြန်လည်နေရာချထားရေးဆိုင်ရာအတွက်ပြည်ရင်းပြည်ပအဖွဲ့အစည်းတွေပံ့ပိုးကူညီကြဖို့ကယင်းပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကအောက်တိုဘာ28ရက်မှာပန်ကြားချက်ထုတ်ပြန်ခဲ့တာပါနိုင်ငံတကာအဖွဲ့အစည်းတွေကတုံ့ပြန်ကူညီနိုင်ဖို့ရည်ရွယ်တယ်လို့ IEC ရဲ့လူသားစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနမှခွန်မာတီးယာက VOA ကိုပြောပါတယ်
အဓိကကတော့စစ်ပေးရေးပေးကြောင်းကြုံရတဲ့ဒီလူသားချင်းစာနာထောက်ထားမှုအကြံတဲ့တွင်တွေ့ပေါ်လေနော်ဒီနိုင်ငံကရာစစ်ဝေစားပြီးတော့မှဆက်ပြီးတော့မှကူညီနိုင်ဖို့အတွက်ပူပိရတုံးမြင့်ပြီးတော့မှကူညီဆောင်ရွက်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့မှဒီပန်ချောင်းတော်ကိုထုတ်ချင်းဖြစ်နေအခုလာတော့ဖြစ်ပြနေတဲ့ဒီရေးပေးပေါ်လေနော်ရေးပေးနဲ့ပတ်သက်ပြီးတော့မှနိုင်ငံကရင်တရှိဖို့နဲ့ဒီရေးပေးကြောင်းကြုံလာတဲ့ဒီတွေသူရဲ့နောက်ဆက်တွဲပြလဲထူထောင်ရေးကိစ္စတွေကိုနိုင်ငံကရင်ကဒီအချက်လက်နဲ့ရရှိပြီးတော့မှပြည်လက်ထူထိုင်ကိစ္စတွေကိုကူညီဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မှဒီပါချောင်းတော်ကိုထောက်ချင်းဖြစ်တာပေါ့လေနော်
။ယာဂီမုံတိုင်းကြောင့်ကရင်နေဒေသလိုက်ကောဒီမော့ဆိုအပါဝင်မြို့နယ်9ခုလောက်ရေကြီးရေရှမ်းတာလူတွေအသက်သေဆုံးရတာမြေပြိုတာလန်တရာပျက်စီးတာစပခင်းနဲ့စိုက်ပျိုးသီးနှံခင်းတွေရေအောက်ရောက်သွားလို့ထိခိုက်ပျက်စီးတာတွေရင်ဆိုင်ကြုံတွေ့ခဲ့ရတယ်လို့ IEC ရဲ့ပန်ကြားချက်မှာဖော်ပြထားပါတယ်။စစ်ဆောင်စခန်း16ခုနဲ့ကျေးရွာပေါင်း54ရွာကအဆိုအဝါဆုံးရေပေးတံရင်ဆိုင်ကြုံတွေ့ခဲ့ရတာဖြစ်တယ်လို့လဲဆိုပါတယ်။ ရှေးဘေးဖြစ်ခဲ့ပြီးတဲ့နောက်အခြေခံစာနာရိတ်ခါလိုအပ်ချက်မြန်မာလာရလို့ဌာနမှခွန်မတီးယာကပြောပါတယ်
စီဘီရေဘင်းကြောက်ပါလေနော်အတူတူဖြစ်ဒီရေဘင်းဖြစ်ပြီးတဲ့နောက်ပိုင်းလူထုတွေမှာကဒီချက်ကစာနာရေးခါတွေမှာပူပြီးတော့မှဟိုလိုအပ်ချက်ညှိဆုံးဖြစ်သွားတယ်ဖြစ်ရတဲ့အကြောင်းရင်းကလည်းဒီဆက်ပြုတ်ထားတဲ့ဒီတိနာတွေကဒီရေလွမ်းပျက်စီးမှုတွေဖြစ်ကိုတော့ပေါ့လေနော်အဲ့လိုမျိုးဖြစ်သွားတဲ့အခါမှာသူတို့ရင်းနှီးမှတည်ထားတဲ့ဒီအရင်းနှီးတွေကဟိုအကုပ်ပါသွားပြီဖြစ်တယ်ပါသွားတာဖြစ်တဲ့အတွက်ကြောင့်မလို့နောက်တော့သူတို့ပြန်ပြီးတော့မှဒီပြန်ဝယ်စားနိုင်ဖို့အတွက်အခက်အခဲတွေရှိလာတယ်ပေါ့လေနော
်ရေဘေးသင့်ပြည်သူတွေအတွက်ကနဦးတုံပြန်ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ကုညီပံ့ပိုးမှုတွေကိုအစုအဖွဲ့အသီးသီးစုပေါင်းဆောင်ရွက်နေခဲ့တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းလက်ရှိအချိန်ထိစာနာမှုအကူအညီလိုအပ်ချက်တွေအလွန်ကြီးမားနေဆဲဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာဒေသရင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေထိန်းချုပ်ထားတာအကူအညီပေးတဲ့အဖွဲ့အစည်းတွေကိုကန့်သတ်တာကုန်စည်စစ်ဆေးမှုကိုတားမြစ်ထိန်းချုပ်ထားတာတွေပြုလုပ်လက်ရှိတယ်လို့လည်းဖော်ပြထားတာပါ။ IEC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။စစ်ကောင်စီအနေနဲ့လွှဲကော်မြို့ပေါ်လောက်သားရေးပေးထောက်ပံ့မှုပေးပြီးတော့အမှန်တကယ်ဒုက္ခရောက်နေတဲ့ဒေသခံတွေစီပံ့ပိုးမှုအကူအညီတွေမရောက်ဘူးလို့ဒေသခံတွေစီကသိရပါတယ
်။ဒရင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
အခုတော့အမေရိကန်မှာလုပ်ခဲ့တဲ့ချင်းနှစ်တကူနေပွဲကိုရှုစားကြအောင်ပါ။မြန်မာနိုင်ငံတချို့ဒေသတွေမှာလှုပ်ခွင့်မရခဲ့ပေမဲ့ချင်းနှစ်သိကူနှစ်အခမ်းအနားကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာပြီးခဲ့တဲ့စနေညပိုင်းကကျင်းပခဲ့ပါတယ်။ကိုရိုင်းတွားရောက်ရိုက်ကူသတင်းယူခဲ့တဲ့ VOA အဖွဲ့သားကိုခမောင်ဆူမင်းကအခုလိုတင်ပြထားပါတယ်
။ဒီနှစ်85နှစ်မြောက်ရွှေရတုချင်းနှစ်သိကူနှစ်အခမ်းအနားကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဟော်ဝတ်ခရိုင်ကအခုမြင်တွေ့ရတဲ့မူလာရန်ကျောင်းတစ်ကျောင်းမှာကျင်းပတာဖြစ်ပါတယ်။အခမ်းအနားကိုအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကနေလာရောက်တဲ့အထက်လွတ်တော်အမတ်ကေဗာလန်ဗန်နာလည်းအထူးဧည့်သည်တော်အဖြစ်ပါဝင်တက်ရောက်ပါတယ်
။ဒါတီဦးလာအင်းအင်းအောင်ဆိုရမင်းတီဦးလာတော့လုံခင်ကဖြစ်တာ။
သူပြောသွားတာကတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကနေထွက်ပြေးလာကြတဲ့အထူးသဖြင့်ချင်းစစ်ပြေးဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်ကနေအကူအညီမျိုးစုံပေးနေတဲ့အကြောင်းအိန္ဒိယဗဟိုအစိုးရကလည်းမီဇိုရမ်နဲ့ချင်းပြည်နယ်နယ်စပ်ကိုနယ်စပ်ခြံစည်ရိုးကာရာမျိုးမလုပ်ဖို့တောင်းဆိုထားကြောင်းလည်းပြောဆိုသွားတာဖြစ်ပါတယ်ဒီဘွဲကိုမေရီလန်းပြည်နယ်အစင်လွတ်တော်ရဲ့အာရှຫນွေဘွားအထက်လွတ်တော်အမတ်ကလာရစ်စ်လန်လည်းတက်ရောက်ပြီးအားပေးပါတယ်
For our Chin community, we have a very diverse population.
ဒီတော့တော့ကဒီ Maryland ပြည်နယ်မှာချင်းလူမျိုးမျိုးစုံရှိပါတယ်။အထူးသဖြင့် Howard County မှာပိုများပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မတူကွဲပြားတဲ့လူမျိုးစုတွေအတူတကွနေထိုင်ကြတာကိုအားပေးရမှာပါ။ကျွန်တော်ကိုယ်တိုင်ကအာရှຫນွေဘွား American တယောက်ဖြစ်ပြီး Maryland ပြည်နယ်အစင်လွတ်တော်ရဲ့ပြည်နယ်အထက်လွတ်တော်အမတ်တယောက်ဖြစ်ပါတယ်။အာရှຫນွေဘွားအမေရိကန်တွေဟာအရေးကြီးတဲ့အခမ်းကဏ္ဍတွေကနေပါဝင်နေကြပါတယ်လို့ပြောသွားတာပါအခမ်းအနားကျင်းပရတဲ့ရွေချက်နဲ့ပတ်သက်ပြီးဦးဆောင်သူတဦးဖြစ်တဲ့အမေရိကန်ရောက်ချင်းနှစ်ချင်းခရီးရန်အသင်းရဲ့အတွင်ရေးမှူးတိတ်ခါတော်ရသင်းအုပ်ဆရာဒေါက်တာကျူလျန်ထန်းကအခုလိုပြောပါတယ
်အဓိကအရေးချက်ကတော့ကျွန်တော်မှာဒီ219ဆိုတဲ့ဒီကျွန်တော်ဘူဘောမြရဲ့ဒီလှုပ်လှုပ်ထားရှိတဲ့အရာကိုကျွန်တော်ထင်းထင်းတဲ့သဘောပဲလူတိုင်းမှာလူမျိုးတိုင်းမှာတို့ရဲ့219ပွဲရှိတယ်လို့ကျွန်တော်ဘူဘောမြအဲ့ဒီ219ကိုအလေးနဲ့ထားပြီးတော့လှုပ်လှုပ်ထားရှိတယ်အလေးဟာကျွန်တော်ရဲ့ဒီအလေးနဲ့ထားတဲ့219ပွဲဖြစ်ပါတယ်ဆိုတာလေးကိုထင်းထင်းတဲ့သဘောနဲ့ကျွန်တော်ပြောလို့ရချင်းဖြစ်ပါတယ်
ဒီနှစ်နှစ်တည်ကုနေ့အခမ်းအနားကိုအခါတိုင်းနှစ်တွေလို့မဟုတ်ပဲအကျဉ်းချုပ်ကျင်းပရတာနဲ့ပတ်သက်ပြီးလဲဥဆောင်သူတူဖြစ်တဲ့ Maryland ပြည်နယ်ချင်းလူမျိုးများအသင်းရဲ့ဒါရိုက်တာပူးဆိုတမုံကအခုလိုပြောပါတယ
်။ဒီညမှာချင်းရီယာကားပြီးတော့ပျော်ပျော်ဆွဆင်းတချင်းဆိုပြီးတော့လှုပ်ချင်တယ်ဒါပေမဲ့အခုကပြည်တွင်းမှာတိုက်ပွဲဖြစ်နေတယ်ကျွန်တော်ချင်းပြင်းနေမှာလည်းတိုက်ပွဲဖြစ်နေတခြားနေရာမှာတိုက်ပွဲဖြစ်နေတာကြောင့်ကျွန်တော်တို့ကဟိုနှစ်တိုင်းခါတိုင်းလို့ကျွန်တော်ကပျော်ရွှင်လှုပ်ဖို့ကဟိုစိတ်အားမထက်သာဘူးပေါ့နော
်ဒီခဏမှာချင်းလူငယ်ចောင်းသားတွေတဲကပညာရေးထူးချွန်ပြီးအမေရိကန်ရဲ့အကောင်းဆုံးတက္ကသိုလ်တွေမှာတက်ရောက်ပညာသင်ကြားနေကြတဲ့ចောင်းသားចောင်းသူတွေကိုလည်းစုချီးမြှင့်ကြပါတယ်ဒီနေ့ကျင်းပတဲ့အခမ်းအနားကိုမြို့တော်ဝါရှင်တန် DC မက်ထရိုအေရီးယားပတ်ဝန်းကျင်နဲ့မေရီလန်းပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းရင်းသားတွေနဲ့အတူ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တွေလည်းပါဝင်တက်ရောက်ကြပါတယ်။ချင်းနှစ်တေကုနေအခမ်းအနားကိုချင်းရဲရကောင်စီကနေ1949ခုနှစ်အောက်တိုဘာလ25ရက်26ရက်29ရက်3ရက်ကျင်းပခဲ့ပြီးနှစ်စဉ်နှစ်တိုင်းအဲ့ဒီလိုဇက်တိုက်ကျင်းပခဲ့ပါတယ်။ဒါပေမဲ့1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းလိုက်တဲ့အခါမှာတော့ချင်းနှစ်တည်းခုနှစ်ကိုကျင်းပခွင့်မရတော့ပါဘူး။ဒါကြောင့်အခုအခါပြည်ပရောက်ချင်းမျိုးသားတွေကနေချင်းနှစ်တည်းခုနှစ်ကိုပြန်လည်ဖော်ထုတ်ကျင်းပလာခဲ့ကြပါတယ်။မေရီလန်းပြည်နယ်မှာတော့ဒီနှစ်နဲ့ဆိုရင်6ချိန်မြောက်အဖြစ်ချင်းနှစ်တည်းခုနှစ်ကိုဇက်တိုက်ကျင်းပခဲ့ပါတယ်ခင်ဗျာ။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ဘဝကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဆလဘီအမေရိကန်ရွေးကောက်ပွဲဘက်ကြည့်ကြအောင်ပါ2029နှစ်ရွေးကောက်ပွဲပြီးကလေးကမဲပေးနိုင်တဲ့အရွယ်လူ 3.5 သန်းနီးပါးဟာအမေရိကန်နိုင်ငံသားတွေဖြစ်လာကြတယ်လို့ National Partnership for New Americans အဖွဲ့ကပြောပါတယ်ဒီတိုးပေါ်လာနေတဲ့လူအုပ်စုကြီးဟာလာမယ့်ရွေးကောက်ပွဲမှာရလဒ်တွေကိုပြောင်းသွားစေနိုင်တဲ့အဓိကကျတဲ့လူတွေဖြစ်နိုင်တဲ့အကြောင်းကြွမ်းကျင်သူတချို့ကပြောကြပါတယ် Alin Barros သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါ
ဆူဗီနာဂက်ဂျက်စ်ဟာအမေရိကန်နိုင်ငံသားအသစ်ဖြစ်ပါတယ်။သူဟာအမေရိကန်ပထမဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့နေအိမ်မောင့်ဗာနွန်ဆန်အိမ်ကွင်းပြင်ကြီးထဲမှာနိုင်ငံသားအဖြစ်ကျန်းသစ္စာချိန်ဆခဲ့တာပ
ါ။
ကျမဒီမှာနေတာတော့နှစ်ပေါင်းများစွာကြာပါပြီ။ဒါကြောင့်အမေရိကန်နိုင်ငံသားအဖြစ်ပြောင်းခဲ့တာပါ။ဒါကြောင့်အခုကျမဒီမှာပဲအခြေချတော့မှာပါ
။သူဟာပေါ်တူဂီနိုင်ငံကဖြစ်ပြီးအမေရိကန်မှာနေထိုင်တာနှစ်ပေါင်း20ကျော်ပါပြီ။လာမယ့်နိုဝင်ဘာလမှာပထမဆုံးအချိန်မဲပေးမှာပါ။
နိုင်ငံရေးကိုကျမရေဒီယိုတွေ TV တွေကနေနားထောင်ပြီးတော့စကားစစ်ထိုးပွဲတွေကိုလည်းသေချာကြည့်ပါတယ်။နောက်ဆုံးစကားစစ်ထိုးပွဲမှာဆိုရင် Univision ကနေကြည့်ခဲ့တာပါ။ကျမတို့ဒါတွေကအရေးကြီးပြီးတော့သူတို့အကြံဉာဏ်တွေအတွက်သူတို့ရဲ့အမြင်တွေနဲ့သူတို့ဘာလုပ်မလဲဆိုတာကိုအဲ့ဒီကနေသိရပါတယ
်။အခုလိုမဲပေးခွင့်ရတဲ့မဲဆန္ဒရှင်အသစ်တွေဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတဖက်ဖက်ကိုရင်းသွားနိုင်တဲ့ပြည်နယ်တွေမှာဆုံးဖြတ်တဲ့နေရာကိုရောက်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာဆိုရင်နိုင်ငံသားဖြစ်လာသူ6သိန်းကျော်နေထိုင်တယ်လို့ Rock the Naturalized Vote အဖွဲ့ကထုတ်ပြန်ထားပြီးမီရှိဂန်ပြည်နယ်မှာ4သိန်းနီးပါးနဲ့ Arizona ပြည်နယ်မှာ4သိန်း 6,500 နီးပါးရှိပါတယ်။ Manuel Pastor ကအဲ့ဒီအဖွဲ့ကပူးတွဲခေါင်းဆောင်ပါ
။ In a state like Arizona, people who naturalized in the last about 8 to 9
Arizona ပြည်နယ်မှာပြီးခဲ့တဲ့7နှစ်နဲ့9နှစ်အတွင်းနိုင်ငံသားဖြစ်ခဲ့ကြတဲ့သူကမဲပေးနိုင်တဲ့လူဦးရေရဲ့200ခန့်တုံးလောက်ရှိပါတယ်။ခင်ဗျားတို့မှတ်မိမယ်ဆိုရင်အရီဇိုနာပြည်နယ်က2020ခုနှစ်မှာထူးထူးခြားခြားအကျိန်းနဲ့ပြိုင်ခဲ့ကြတဲ့ပြည်နယ်ပါ
။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်2020ခုနှစ်ရွေးကောက်ပွဲပြီးကတည်းကမဲပေးနိုင်တဲ့လူ 3.5 သန်းဟာ အမေရိကန်နိုင်ငံသားတွေဖြစ်လာကြတယ်လို့ National Partnership for New American အဖွဲ့ကပြောပါတယ်။နိုင်ငံသားဖြစ်လာကြတဲ့မဲဆန္ဒရှင်တွေဟာလူဝင်မှုကြီးကြပ်ရေးကိစ္စကပြောဆိုဆွေးနွေးမှုတွေမှာလွှမ်းမိုးနေတဲ့အခါပိုပြီးနိုင်ငံရေးအရပါဝင်လာကြတယ်လို့ Buster ကပြောပါတယ်
။ That's when the newly naturalized
နိုင်ငံသားအသစ်ဖြစ်လာသူတွေကဒီနေရာမှာပို့ပြီးတော့ပါဝင်လာတာဖြစ်ပြီးသူတို့အကျိုးစီးပွားနည်းငယ်လဲပါနေတာကြောင့်လဲသူတို့ကပို့ပြီးတော့တက်ကြွကြပါတ
ယ်။ Antema Bahati ဟာဒီမိုကရက်တစ်သမ္မတကွန်ဂိုနိုင်ငံကပ
ါ I arrived in the US
ကျွန်တော်ကအမေရိကန်ကို2000ခုနှစ်စက်တင်ဘာ6ရက်နေ့မှာရောက်လာတာပါအချိန်ကိုလည်းမှတ်မိနေပါတယ်ရှီကာဂိုနေခင်း3နာရီပါ
သူဟာ2019ခုနှစ်မှာနိုင်ငံသားဖြစ်လာခဲ့ပြီး2020ခုနှစ်မှာပထမအဆုံးအချိန်မဲပေးခဲ့ပါတယ
်
နိုင်ငံသားဖြစ်ဖို့အင်တာဗျူးဖြေပြီးတဲ့နောက်မှာမဲပေးဖို့အတွက်စာရင်းပေးဖို့မေးခံရပါတယ် USCIS လူဝင်မှုကြီးကြပ်ရေးကဝန်ထမ်းကကျွန်တော်မဲပေးလို့ရပြီလို့ပြောတဲ့အခါတကယ်လားလို့တောင်မထင်မိပါဘူးတကယ်လားလို့မေးပြီးတခါတည်းစာရင်းပေးခဲ့ပါတယ်
နိုင်ငံသားဖြစ်လာသူတွေဟာသူတို့ရဲ့နိုင်ငံသားတာဝန်ကိုလေးလေးနက်နက်ထမ်းဆောင်လေးရှိပြီးတော့ဒီအမေရိကန်နိုင်ငံသားအသစ်တွေဟာတစ်ဖက်ဖက်ကိုရင်းသွားနိုင်တဲ့ပြည်နယ်တွေမှာအဆုံးဖြတ်ပေးမဲ့မဲတွေဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
။ကိုကြီးညာတင်ပြကြတာပါ။ဆက်ပြီးလေယာဉ်လုံသားခွေးဆက်ရုပ်ကြောင့်ကြည့်ကြအောင်ပါ။အမေရိကန်ပြည်တော်စုမှာတီထွင်ဖန်တီးထားတဲ့ခွေးနဲ့တူတဲ့ဆက်ရုပ်တွေကိုဓာတုပေါင်းသတ်ဆေးနေရာမှာအစားထိုးရွေးချယ်အသုံးပြုဖို့အလားအလာရှိနေပါလေ။ဒီဆက်ရုပ်တို့ကြောင့်ကြာဆင်းလာနေတဲ့ရာလုံသူဥယေကိုလည်းကုစားပြနိုင်မှာဖြစ်တယ်လို့ဆက်ရုပ်ဖန်တီးသူတွေကဆိုကြပါတယ်။ AB သတင်းဆောင်ပါကိုအချိန်ခံပြီးအလိမာကပြောပြထားတာပ
ါ။အမေရိကန်ပြည်တော်စုကတီထွင်ဖန်တီးထုတ်ထားတဲ့ခွေးနဲ့တူတဲ့ Sport Pouch ဆက်ရုပ်ဟာ NDA ရှိတဲ့ပိုးသတ်ဆေးတွေအတွက်အဖြေတစ်ခုဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေအတွက်ကမ္ဘာကူလသမဂ္ဂကပိုးသတ်ဆေးရဲ့စိုးကျိုးပြဿနာတွေကိုရှင်းချဖို့စိတ်အားထက်သန်နေတာကြားပါပြီ။ပိုးသတ်ဆေးတွေကိုပေါင်းပင်တွေရှင်းဖို့နဲ့သီးနှံကြီးထွားစေဖို့အထောက်အကူဖြစ်ဖို့တုံတာပါ။ဒီပိုးသတ်ဆေးတချို့ကမျိုးစည်းလွှာကိုမပြတ်စည်းစေပေမဲ့အများစုကတော့မျိုးစည်းလွှာကိုပြတ်စည်းစေပါတယ်။Texas ပြည်နယ် ANM တက္ကသိုလ်ကသုတေသီတွေတီထွင်ထားတဲ့ sports ဆက်ရုပ်ဟာအပေတွေကိုရှင်းဖို့ propane ဆွဲရင်သုံးမီးတောင်အပူကိုအသုံးပြုပါတယ်။ဒီဆက်ရုပ်ကို Texas ပြည်နယ် ANM တက္ကသိုလ်ကဒိုင်ဂျန်ဆောင်းကတီထွင်လာပါ။အခုဆိုရင်တော့သူက RS ဆော်ဝါပြပြည်အောင်စုနိုင်ငံဒူဘိုင်းမြို့က AI ဉာဏ်ရည်တုနည်းပညာမိုဟာမက်ဘင်ဇာယက်တက္ကသိုလ်မှာအလုပ်လုပ်နေတာပါ။ပေါင်းပင်တွေကိုဆက်ယုံတဲ့ရှင်းလင်းတဲ့ဆိုရာအမြင့်တွေကိုအားလဲသွားစေဖို့နဲ့တဖန်ပြန်လဲကြီးထွားမှုလုံးမျက်စံနာကိုတားဆီးစေဖို့ရည်ရွယ်တယ်လို့သူကရှင်းပြပါတယ်
။ Weeding itself, I mean, is actually a suppressing system. It cannot completely kill the weed, but a longer
ပေါင်းပင်တွေကိုရှင်းလင်းတဲ့စနစ်ကပေါင်းပင်တွေကိုအရှင်းမတတ်နိုင်ပေမဲ့ချိန်ကြာကြာနဲ့နင်းနိုင်လေလေကောက်ပဲသီးနှံတွေကြီးထွားစေဖို့အခွင့်အလမ်းရှိလေလေပါ။ဒါကြောင့်ဒါဟာနေအောင်ကြီးနဲ့အစာအာဟာရအတွက်ပြိုင်ဆိုင်မှုတစ်ခုပါပဲ။
ဆေးရုပ်ကနေထွက်လာတဲ့မီးတောင်မီးလျံတွေကပေါင်းပင်တွေကိုအားပြော့သွားစေပြီးတော့တမယိုးကျပေါင်းသက်ဆေးတွေနဲ့ရှင်းလို့မရတဲ့ပေါင်းပင်တွေကိုပြင့်ပတ်ထားရှင်းနိုင်ပါတယ်။ Texas ပြည်နယ် College Station မှာရှိတဲ့တက္ကသိုလ်အဒီကစိုက်ခဲတွေထဲမှာဒီဆေးရုပ်ကိုလာပေါင်းများစွာဒန်ဆယ်ကသူသေသနာပြုစမ်းသပ်ခဲ့တာပါ။ပေါင်းပင်ရှင်းတဲ့အခါစီးပွားဖြစ်စိုက်ပျိုးရေးသုံးပိုးသက်ဆေးတွေကိုအများအပြားသုံးတာတဲ့ဆိုင်ရင် Sport ဆေးရုပ်ကိုသုံးပြီးတော့ပေါင်းသက်တာကကောင်းဖို့နဲ့ပါဝင်ချင်ဆိုင်ရာထိသိမ့်မှုကိုအထောက်အကူပြုစေပါတယ်။ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကထက်ခါတလဲလဲသတိပေးချက်ထုတ်ပြန်ထားပါတယ်။ဓာတုပေါင်းသက်ဆေးတွေကဆယ်စုနှစ်များစွာတည်ရှိနေပြီးတော့အစားအစာထုတ်လုပ်မှုကိုချိန်ချောက်ကရေစီလွားနဲ့ရေအေးမြစ်တွေကိုလည်းညဉ့်ညမ်းစေတယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေကဆိုပါတယ်။ဒီခွေးပုံစံဆက်ရုပ်တွေကလုံလောက်မှုမရှိတော့တဲ့ရာကင်းလောက်ကိုင်းသူတွေရဲ့နေရာမှာအစားထိုးနိုင်မှုမျှော်လင့်တယ်လို့ဒဲချိန်ကဆိုပါတယ်။လေယာဉ်လုံကလောက်ကိုင်းသူရာကိုင်းလုံဟာနှစ်30နီးပါးအတွင်း1992ခုနှစ်မှာ44ရာကိုင်းလုံကနေ26ရာကိုင်းလုံအထိကျဆင်းသွားတယ်လို့လူ့ဝင်ရေးအဖွဲ့အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့အစည်းကခန့်မှန်းပါတယ်။ဒီလိုရာကင်းလုံသူတွေရှားပါလာတာကအကြက်တဲတစ်ခုလို့ဒဲချိန်ကဆိုပါတယ်
။ In long run I hope this will reduce the also can reduce the human labor
ယေရှိမာဒီဆက်ရုပ်ကလူသားလုံအားကိုရှော့ချပေးနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါကြောင့်အခင်းတွေကိုအလိုလျောက်ပေါင်းရှင်ပေးမယ်၊ဂီယူဆိုင်ပေးမယ်။နောက်ပြီးတော့ဆက်ရုပ်စနစ်ရဲ့ကုန်ကျစရိတ်ကိုရှော့ချနိုင်မယ်ဆိုရင်ကုန်ကျစရိတ်တက်တာစီးပါတယ်။ ဆိုင်ပြူးနေပြမှာကျွန်တော်တို့ရင်ဆိုင်နေရတဲ့နောက်ထပ်အကျက်တဲတစ်ခုရှိပါတယ်။လူငယ်တွေကဒီလိုရာခင်းတဲကအလုပ်ကျန်းတွေကိုမလုပ်ချင်ကြပါဘူး။ရာလုပ်သူတွေကလည်းအသက်အရွယ်တဖြည်းဖြည်းကြီးလာကြတယ်လေ။ဒါကြောင့်ဒီလိုမျိုးပေါင်းရှင်းပေးတဲ့ဆက်ရုပ်လိုမျိုးကတေချာပေါက်လိုအပ်ပါတယ်။
ခင်ဗျာဆိုင်ပြိုးရေးဆိုင်ရာပြဿနာတချို့ကိုဖြေရှင်းနိုင်ဖို့အတွက်ဒီလိုပေါင်းရှင်းစပေါ်ဆက်ရုပ်တွေဖန်တီးအသုံးပြုတာဟာပထမဆုံးမဟုတ်ပါဘူး။တခြားပေါင်းရှင်းဆက်ရုပ်ဖြစ်တဲ့ Two Vivo ဆက်ရုပ်ကိုလည်းဖန်တီးခဲ့တာပါ။ပေါင်းပေတွေကိုရှာဖွေပေးပြီးတော့ခုတ်ထွေရှင်းလင်းပေးတဲ့ဆက်ရုပ်ကို2022ခုနှစ်မှာ British ဆိုင်ပြိုးရေးနည်းပညာကိုစတင်တည်ထောင်ခဲ့တဲ့ Small Robot Company ကစတင်မိတ်ဆက်ခဲ့ပါတယ်။ပေါင်းရှင် Tom V4 ဆက်ရုပ်ကအစက်လက်တွေစူးစီးပြီးတော့ AI ရဲ့ရည်တူသုံးဒီပညာအတွက်ချက်တွေကိုသုံးပြီးပေါက်သက်ဆေးသုံးရမယ့်နေရာနဲ့ပမာဏကိုရာခင်းလောက်ကိုင်းသူတွေကိုပြောပြနိုင်တဲ့ကုသရေးမြေပုံတစ်ခုဖန်တီးပေးလိုက်ပါတယ်။ဒီဆက်ရုပ်ကြောင့်အန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေအသုံးပြုမှုကိုတိတိတသားရှင်းချနိုင်မယ်လို့မျှော်လင့်တာပါ။ Tom V4 ဆက်ရုပ်ကိုအသုံးပြုပြီးနောက်ထပ် project အသစ်တွေဖန်တီးဖို့Harriet Watt တက္ကသိုလ်က National Robotry ဆက်ရုပ်ပြခန်းတဲ့ James Hutton တက္ကသိုလ်တို့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်။ဒါပေမဲ့လုံလောက်တဲ့ရင်းနှီးမြှုပ်နှံမှုမရခဲ့လို့ project ရဲ့မူလဖန်တီးသူ Small Robot Company က2024ခုနှစ်မှာဖျက်သိမ်းခဲ့ပါတယ်။James Hutton တက္ကသိုလ်ကစိုက်ပျိုးရေးပညာရှင်နဲ့စိုက်ပျိုးရေးနည်းပညာကျွမ်းကျင်သူ Andrew Christie ကဒီလိုဖျက်သိမ်းမှုဟာစိုက်ပျိုးရေးနည်းပညာသစ်တီထွင်သူတွေရင်ဆိုင်နေရတဲ့စီးပွားရေးအခက်အခဲတွေရဲ့လက္ခဏာဖြစ်တယ်လို့ဆိုပါတယ
်။ It's not really a technology problem. The technology is all there.
နည်းပညာကအားလုံးရှိပြီးသားပါ။အတုံးချဖို့အဆင်သင့်ဖြစ်နေပါပြီ။ဒီနေရာမှာပြဿနာတစ်ခုကဇယိစကားပါ။ဆက်ရုပ်နည်းပညာကသုတေသနနဲ့ဖွံ့ဖြိုးတိုးတက်မှုအဆင့်ပဲရှိပါသေးတယ်။နည်းပညာကိုအသုံးချဖို့အဆင်သင့်ဖြစ်နေပြီဆိုပေမဲ့ကုန်ကြစည်းရိတ်ဖွံ့ဖြိုးတိုးတက်မှုတွေကယာလုပ်ငန်းလုပ်သူတွေအတွက်အရန်ဈေးကြီးပါတယ်။ဆက်ရုပ်ဆိုတာစိတ်ကူးရင်သိပ်ပံဆန်တယ်လို့ထင်ကောင်းထင်လိမ့်မယ်။ဒါပေမဲ့တကယ်တော့အဲ့ဒါကလက်တွေ့နဲ့ပိုနီးစပ်ပါတယ်။အဲ့ဒါကကျွန်တော်တို့ရှိမှတင်ဖြစ်နေပါပြီ။
John V4 ပေါင်းရှင်းဆက်ရုံမှာအဆင်မပြေမှုတွေရှိနေပေမဲ့စာပြေရေးလုပ်ငန်းမှာဆက်ရုံအသုံးပြုမှုအလားအလာနဲ့ပတ်သက်ပြီးတော့အကျိုးရလဒ်တွေရှိနေသေးပဲလို့ Christie ကဆိုပါတယ်ရှင်ကျွန်မလေးပါပ
ါ View American တန်ရဲ့ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio Season တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် VOA မြန်မာညချမ်း Radio Season ကို ည 9:00 နာရီကနေ 10:00 နာရီထိ Line Dometer 32 kHz 9303ညနဲ့9383ည Line Dometer 51 kHz 5885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နားထောင်မယ်ဆိုရင်ည 10:00 နာရီကနေ 17:00 နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
အခုတော့ပတ်စဉ်အစီအစဉ်တွေစပါတော့မယ်စီးပွားရေးအကြောင်းမှပြောပြင် interview နဲ့စခြင်းပါတယ်ကုလသမဂ္ဂမှာမြမရေးတရုတ်ကအတားဆီးလုပ်နေပေမဲ့အရေးပါမှုနဲ့တဲ့မြမအတွက်တရုတ်နဲ့ရံမဖြစ်ချင်လို့တခြားနိုင်ငံတွေကတိုက်တိုက်တွန်းတွန်းမလုပ်ကြသလိုလေရင်စီဖြတ်တောက်ရေးလို့ပြင်းထန်ထျောက်တဲ့အချက်တွေဆုံးဖြတ်ချက်မှာလည်းပါဝင်ဖို့တရုတ်နဲ့ရုရှားကိုစောင့်ကြည့်နေရတယ်လို့ဆိုပါတယ်အမျိုးသမီးငြိမ်းချမ်းရေးကွန်ရက် Women's Peace Network ကမြမရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုကိုကိုငြိမ်းချမ်းအေးကမေးမြန်းထားပါတယ်
မောင်ဝင်တို့ကဒီအောက်တိုဘာ24ရက်နေ့ကပေါ့နော်ဒီကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီတကယ်ပွင့်ဆွေးနွေးပွဲမှာရပ်ဖက်လူမှုအဖွဲ့ကိုစားပြုပြီးစကားပြောခွင့်ရတယ်လို့သိရပါတယ်။အဲလူမျိုးရေးကောင်စီမှာစကားပြောခွင့်ရတာဘယ်လိုပုံစံမျိုးလဲ။ဘာလို့အဓိကဦးတည်ပြီးပြောခဲ့လဲကြာ
။ဒီလူမျိုးရေးကောင်စီရဲ့ဒီ annual ပေါ့နော်နှစ်ပတ်လည်အမျိုးသမီးများငြိမ်းချမ်းရေးလူမျိုးရေးဆိုင်ရာအဂျန်ဒါနဲ့ပတ်သက်ပြီးတော့နှစ်ပတ်လည်အစည်းအဝေးဖြစ်တယ်ပေါ့နော်။ပြောရမယ်ဆိုရင်ဒါလုံချုံရေးကောင်စီရဲ့အကြီးဆုံးအစည်းအဝေးတစ်ခုလို့လည်းပြောလို့ရတယ်ပေါ့နော်။ဒီတစ်ကမ္ဘာလုံးမှာရှိရရပ်ဖက်လူဖွဲ့စည်းတွေရဲ့ကိုစားကိုဟိုပြောခွင့်ရခဲ့တာဖြစ်ပါတယ်။သို့တော့ကျမတို့ဟိုဒီလိုမျိုးရွေးချယ်တဲ့ process မှာကျမတို့မြန်မာပြည်ကကျမကိုရွေးတဲ့အတွက်ကြောင့်မလို့ကျမကတော့ဟိုအဓိကမြန်မာအရေးကိုဦးစားပေးပြီးတော့ပြောခဲ့တာပေါ့နော်။
โอเคပြာကျွန်တော်နောက်ထောင်ကြည့်ရဒီဘက်မှာဒီအဲ Nichestine ကထင်တယ်ပြာဒီလုံရွေးကောင်ကြီးဆုံးဖြတ်ချက်ပေါ့နော်အမှတ်269ကထိရောက်မှုမရှိဖြစ်နေတာကိုထောက်ပြရတော့ကြားလိုက်ရပါတယ်အခုလို့ပြောတာရင်းနဲ့ဒီမဝင်နေလည်းကိုညီမကြီးရေတင်ပြပြောဆိုတာတွေပေါ့လုံရွေးကောင်ကြီးအဖွဲ့ဝင်နိုင်ငံတွေတုံ့ပြန်မှုဆိုရင်တော့ဘယ်လိုရှိမလဲ
ဆုံးဖြတ်ချက်2669ပေါ့နော်နဲ့669ကဆိုလို့ရှိရင်မြန်မာပြည်အတွက်ပထမဆုံးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ခဲ့တယ်။ဒါကျွန်တော်တို့အတွက်ဒါတမိုင်းဝင်တဲ့ဆုံးဖြတ်ချက်တစ်ခုပါ။သို့တော်လည်းအဲ့ဒီဟာအဲ့ဒီဆုံးဖြတ်ချက်ကအရန်အားကောင်းမနေဘူးပေါ့နော်။ဆိုတော့ဟိုတကယ်အရေးယူဆောင်ရွက်လို့ရတဲ့အရာတွေအများကြီးအရာတွေပါဝင်မနေဘူးပေါ့။ဒါကြောင့်မို့လို့ကျွန်တော်တို့ကဒါဒီအဲ့ဒီအဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဆုံးဖြတ်ချက်တစ်ခုကိုထုတ်ပြန်ပေးဖို့ဆိုပြီးတော့မှအကောင့်နဲ့ဆုံးဖြတ်ချက်တစ်ခုထုတ်ပြန်ပေးဖို့ဆိုပြီးတော့မှအာစီယုံနှုတ်ဆော်မှုတွေလုပ်နေတာပေါ့နော်ဒါကျွန်တော်တို့အာလွယ်တော့မလွယ်ပါဘူးကဘာမှာပရိပခါတွေအများကြီးဆိုတော့ကျွန်တော်တို့နိုင်ငံထုံးစံအတိုင်းတရုတ်ကကျွန်တော်တို့နိုင်ငံကိစ္စကိုတခုခုလုံးမယ်ဆိုတရုတ်ကပိတ်တယ်ရုရှားကပိတ်ပင်တယ်လို့ရှင်အာဆီယံကလည်းသူတို့ကသူတို့ဖြည့်ရှင်းပါမယ်ဆိုပြီးတော့ကာစီကစီလောက်တာရရှိတော့တကယ်တမ်းတွန်းဖို့လွယ်တော့မလို့မလွယ်ဘူးပေါ့နော
်ခုနောက်ကွေနူကဒီနှစ်စင်လို့ပေါ့နော်အာဒူကိုတိုင်းဒီလိုမျိုးအရင်နှစ်တွေရောနှစ်စင်လို့ကုလသမဂ္ဂမှာစကားပြောတဲ့ထိတွေ့ဆက်ဆံတဲ့လှုံ့ဆော်တယ်ပေါ့နော်ခုဆိုရင်လူမျိုးကောင်စီမှာပြောတယ်ပေါ့နော်အဲ့တော့ဟိုဖွဲ့ဝင်နိုင်ငံတွေရဲ့အနေထားပေါ့နော်မြမအရေးပေါ်စိတ်ဝင်စားမှုနှွေးထွေးမှုအလေးထားမှုပါပေါ့နော်အရင်နဲ့အခုကွာခြားချက်ရှိလား
ကျွန်တော်တို့ဟိုကျွန်တော်အနေနဲ့ဆိုလို့ရှင်ပေါ့နော်ဒါမြမနိုင်ငံကိုစားပြုပြီးတော့လုံခြုံရေးကောင်စီမှာဒီအာဒီ WPS debate မှာပြောခွင့်ရတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကဆိုရင်ဒီရက်ဖက်လူဖွဲ့စည်းရေလုံခြုံရေးကောင်စီမှာစကားပြောခွင့်ရခဲ့တာအခုချိန်ထိ3ယောက်ပဲရှိသေးရပေါ့နော်ဒီ WPS ဆိုလို့ရှင်တော့ဒါကျွန်တော်ပထမဆုံးပေါ့နော်ဒီလိုမျိုးပြောလို့ရဒီလိုအခွင့်အရေးတွေရလာရတယ်ဆိုလို့ရှင်တော့ကျွန်တော်တို့ကအဓိကကိုယ်နိုင်ငံရဲ့အခြေအနေကိုအကောင်းဆုံးတင်ဆက်နိုင်အောင်ကြိုးပမ်းပြီးတော့တင်ဆက်တာပေါ့နော်ဒီလိုအခွင့်အရေးရလာတာလဲဒါကျွန်တော်တို့အတွက်ကတော့ထူးခြားချက်ပဲပေါ့နော်အဲ့လိုအခွင့်အရေးရလာတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကမြန်မာပြည်ရဲ့အရေးကိုဒီကုလသမဂ္ဂရဲ့မျက်နှာစာအပေါ်မှာလုံခြုံရေးကောင်စီရဲ့မျက်နှာစာအပေါ်မှာပြန်ပြီးတော့တင်လာနိုင်ဖို့အတွက်အခွင့်အလမ်းကြုံသွားတာပေါ့အခုလိုမျိုးကျွန်တော်လုံခြုံရေးကောင်စီမှာဒီပြောဆိုခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်မပြောတာကိုဒီ member state တွေကကြားပြီးတော့မှတချို့ member state တွေဆိုရင်သူတို့ဆီအကြီးအကဲတွေရောက်လာတယ်ပြည်သမ္မတတွေပါတယ်ဝန်ကြီးတွေပါတယ်သူတို့ဆိုလို့ရှင်ဆက်သွယ်လာတယ်စကားပြောချင်တယ်ပေါ့တွေးချင်တယ်ပေါ့နော်ဆိုတော့ဟိုအဲ့ဒါတော့ဟိုကောင်းတဲ့အချက်ပေါ့နော်ဒီတိုင်း generally ကတော့ပြောမယ်ဆိုလို့ရှင်အခုကျွန်တော်တို့ဆီမှာအာဏာသိမ်းပြီးတာ3နှစ်ကျော်ပြီနော်ဒီရခိုင်မှာ genocide တွေဖြစ်နေတာဒါ10နှစ်မကဘူးရှိနေပြီအာကျွန်တော်တို့ဒီတိုင်းမျိုးလုံးအနေနဲ့ကျွန်တော်တို့ဟိုလက်နက်ကင်ပရိပခါဆိုရင်နှစ်ပေါင်း60 90ရှိနေပြီကျွန်တော်တို့တိုင်ပြည်ရဲ့ပရိပခါတွေနောက်ပြီးတော့ခုနစစ်တဲ့အာဏာသိမ်းမှုနဲ့အကြမ်းဖက်မှုတွေတောင်မှတို့ကအဲ့လောက်ကြီးရောစိတ်ဝင်စားမှုမရှိကြဘူး priority မဟုတ်ဘူးပေါ့နော်နိုင်ငံတွေအတွက်အဲကျွန်တော်တို့မြန်မာပြည်ဟာဒီသူတို့ရဲ့အဲနိုင်ငံအကျိုးစီးပွားအတွက်အဓိကထားတဲ့အဲနိုင်ငံတစ်ခုဖြစ်မနေဘူးပေါ့နော်အဲအဲ့လိုဖြစ်နေရဆိုရင်တော့မှတရုတ်ကအကစီကစီလို့တော့တော်များများဒီအဲနိုင်ငံတွေကအသိပြီးတော့ဝယ်မပါကျင်ကြဘူးပေါ့တိတ်အရေးမပါတဲ့နိုင်ငံနဲ့ပတ်သက်ပြီးတော့တရုတ်နဲ့သွားပြီးသူတို့ရမ်းမဖြစ်ချင်ဘူးပေါ့သူတို့အတွက် strategically ရမ်းအရေးပါတယ်ဆိုရင်တော့တရုတ်နဲ့သွားပြီးရမ်းဖြစ်ပြီးတော့ကျွန်တော်တို့ကိုအကြီးကျယ်အဲ like ပြီးတော့လှုပ်ဆောင်ပေးမယ်အခုတော့ထောက်တော့ထောက်ခံကြရတုပ်ပေမဲ့တုပ်ပေမဲ့လည်းအရန်ကိုတိုက်တိုက်တုံးလုပ်တဲ့အနေထားမျိုးတော့ကျွန်တော်ကမတုံ့တက်မိဘူးမမြင်မိဘူးပေါ့
အခုကျွန်တော်ဟိုတစ်ဆင်းမေးချင်တာတော့ဗောနော်အဓိကဒီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားဘယ်လိုရှိလဲပေါ့နော်မြန်မာအရေးပေါ်မှာပေါ့နော်အထူးဖြစ်တော့အခုမဝင်သူပြောသလိုပဲဒီတရုတ်နိုင်ငံရဲ့သဘောထားပေါ့နော်အဲသူ့ရဲ့လှုပ်ဆောင်မှုကဒီကုလသမဂ္ဂဆင်ညက်ထက်မှာဆိုမြန်မာအရေးပေါ်သူ့ရဲ့တုံ့ပြန်မှုသူ့ရဲ့သဘောထားကဘလို့မြင်ရလဲ
တရုတ်နဲ့ရုရှားတော့ဒါအစင်လာရလဲဒီအာဏာရှင်တွေကိုထောက်ခံခဲ့တဲ့အဲနိုင်ငံတွေဖြစ်တယ်ပေါ့ဒါပေမဲ့စိတ်ဝင်စားစရာကောင်းတာက resolution 2669မှာတော့သူတို့ကဗီဒိုမတုံးခဲ့ဘူးဒီဆိုဖြတ်ချက်ကိုပယ်မချခဲ့ဘူးပေါ့နော်အဲသူတို့ကမဲမပေးဘဲနဲ့နေခဲ့တယ်ပေါ့နော်အခုနောက်ထပ် resolution ကြားလို့ရှင်တော့အရန်ဒီအရန် strong ဖြစ်တဲ့ resolution ပေါ့ဥပမာလေယင်စီတွေဘာတွေကိုကျမတို့ပိတ်ပင်ဖို့စကလုံးတွေပါလာတယ်ဆိုလို့ရှင်တော့ဒီဒီအနောက်နိုင်ငံတွေဒီ ban holder ပေါ့နော်နိုင်ငံဒီ resolution ကိုရေးတဲ့နိုင်ငံဥပမာ UK ဆိုလို့ရှင်ဒါ Russia veto လုပ်မှာကိုဆိုရင်လည်းဟာ မျိုးတွေရှိရပေါ့ရုရှားတော့ပြီးတော့လုံနိုင်ချေရှိရတရုတ်ကတော့သူကစိတ်ဝင်စားစရာတော့ကောင်းတယ်အခုအနာသိမ့်ပြီးတဲ့နောက်ပိုင်းလေအခုနောက်ပိုင်းကတော့အခုဒီတလနှစ်လအတွင်းမှာတရုတ်ကနောက်ထပ်ဒီသူတို့ရဲ့ဒီ engagement တွေကပမာပြီးမှပြည်တွင်းမှာ engagement တွေပြောင်းလဲလာတာဆုတ်ဖက်လာတာတွေလက်ရှိရပေါ့နော်ဒါပေမဲ့အနာသိမ့်ပြီးပြီးချင်းမှလည်းသူတို့ကနာစစ်တပ်ကိုလည်းအတင်းကြီးအရန်ကြီးမထောက်ခံရဲဘူးပေါ့နော်ဒီဘက်ကိုလည်းသူတို့အဆောင်ကြည့်နေတဲ့သဘောမျိုးဆိုတော့အဲ့ဒီတုန်းကဆိုရွေးကောက် resolution ဆုံးဖြတ်ချက်ကိုတော့သူတို့ကမကန့်ကွက်ခဲ့ဘူးဗီဒီယိုလည်းမသုံးခဲ့ဘူးပေါ့နော်ဗီဒီယိုမသုံးခဲ့ဘူးပေါ့အခုတခါမှာတော့ဘလို့ဖြစ်မလဲဆိုတဲ့ဟာတော့ဆိုရင်ဇာစဉ်းစားစရာရှိရပေါ့လောလောဆယ်ကတော့အဲ့နှစ်နိုင်ငံကတော့ကျွန်တော်တို့တက္ကသိုလ်အမြဲတမ်းအတားအဆီးဖြစ်နေမှာပဲသူတို့ကခုနအာနာရှင်နေနဲ့ပေါင်းဖို့လည်းဝင်မလေဘူးပေါ့နော်
ဟုတ်ကဲ့ဗျာအခုမောင်ဝင်လူပြောသွားတဲ့ထင်ပါလဲပါပါတယ်အခုတရုတ်နိုင်ငံကဆိုရင်ဒီအခုနှစ်ပိုင်းပေါ့အခုနှစ်ဆန်းနေရတယ်အခုလပိုင်းအတွင်းမှာမြန်မာပြည်တွင်းနဲ့နေဆက်မှာပေါ့နော်ဒီမြန်မာရေးထဲဝင်ပြောဆိုတာတွေလှုပ်ဆောင်တာတွေတိကျတာကိုလှုပ်လာတာပေါ့ဒီအဲ့တော့ကုလသမဂ္ဂမှာဆိုရင်တော့ तू ကဒီနှစ်ထဲအခုလပိုင်းနဲ့ဆိုဘယ်လိုရှိလဲဗျာ
တရုတ်ကတော့မြန်မာအရေးကို तू ကသူ့ကိစ္စလို့ပဲ तू ကစဉ်းစားတာကျန်တဲ့လူတွေလာဝင်မရှုံးနဲ့ငါကျန်တဲ့လူတွေလာဝင်မရှုံးနဲ့ငါတို့အော်ဖြစ်စေခြင်းတို့ဖြစ်ရမယ်ဆိုတော့အတွေးမျိုးရှိပုံရတယ်လို့တော့ကျွန်မမြင်နေပေါ့နော်ဒီနိုင်ငံတကာမျက်နှာစာမှာလေသူတို့ကပဲဒါကိုဥဆောင်ပြီးတော့သူတို့ဟိုဖြစ်စေခြင်းတဲ့အတိုင်းကိုသူတို့ကဟိုလှုပ်သွားခြင်းတဲ့သဘောမျိုးမှာတွေ့ရတယ်အဲ့အတွက်ကြောင့်ပြည်တွင်းမှာလည်းဒီလိုသဘောမျိုးတွေ့ရတယ်လေသူတို့ရဲ့ခြေလက်တွေနှီးပေါင်းစုံနဲ့ထိုးထည့်ထားပြီးတော့မှတာယာကိုဟိုလိုက်မဲ့သဘောမျိုးဟိုမြင်နေရတဲ့ဟာမျိုးလည်းရှိရပါတော့သူတို့ရဲ့နိုင်ငံကြေးမူဝါဒကတော့အဓိကသူတို့တိုင်းပြည်ရဲ့ဒီအကျိုးစီးပွားကိုပဲဦးတည်တာဟိုနော်ဆိုတဲ့အခါကျတော့ကျမတို့က predict လုပ်ဖို့ခက်တယ်ခံမှန်းဖို့ခက်တယ်တရုတ်နိုင်ငံရဲ့အနေထားဒါပေမဲ့တေချာကျမဒါတစ်ခုကကျမတို့လောလောဆယ်မြင်တွေ့နေရတာကသူတို့အရှိန်နေပြီးတော့ကာစီကာစီမမပီရင်းနဲ့ပတ်သက်ရင်သူတို့အကုန်လုံးမှပါတယ်စီဝေးအကုန်လုံးတက်တယ်သူတို့ကိုနိုင်ကဒါဟိုလိုက်ပြီးတော့ဒီ block လုပ်တဲ့တာစီရဲ့ကာစီကာစီလုပ်တဲ့ဟာမျိုးတွေရှိရတချို့အရာတွေမှာတော့သူတို့ဒီအနောက်နိုင်ငံတွေနဲ့ပြောဆိုဆွေးနွေးရတာရှိရတိုးတော်လဲဒါသူတို့သဘောတူမှဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ပုံစံမျိုးနဲ့ထိန်းချုပ်ခြင်းနဲ့ဗမာအရေးနဲ့ပတ်သက်ပြီးဗမာအဂျန်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှာပဲဖြစ်ဖြစ်ဒီကျမတို့အထွေထွေညီလာခံမှာပဲဖြစ်ဖြစ်သူတို့နည်းနည်းဒီထိန်းချုပ်လို့ရဲအခြေအနေကိုအနေထားမျိုးတော့ကျမတို့မြင်တွေ့ရပါတယ်ရှင်ဟုတ
်ကိုကြီးကြီးမြင်မြင်ခဲ့တာပါအခုတော့လူမှုရှုခင်းကိုမြင်ကြည့်ပြီးစီးပွားရေးကိုကြည့်ကြအောင်ပါအကြီးနိုင်ငံကကုမ္ပဏီတစ်ခုကတော့ plastic ဆုတ်ပစ္စည်းတွေကိုဆောက်လုပ်ရေးလုပ်ငန်းသုံးအခင်းပြားတွေထုတ်လုပ်နေပါတယ်။နိုင်ငံရဲ့ဆောက်လုပ်ရေးလုပ်ငန်းကဏ္ဍမှာတဘာဝပတ်ဝန်းကျင်ပို့ပြီးထိမ့်သိမ်းကာကွယ်နိုင်ရေးအတွက်ရည်ရွယ်တာဖြစ်ပါတယ်။ AB သတင်းဆောင်ပါကဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်မှတ်သိမ်းထိုက်တင်ပြထားပါတယ်။
ဆောက်လုပ်ရေးလိုင်းမှာအလုပ်သမားတွေအလုပ်များနေပါတယ်။ဆောက်လုပ်ရေးလုပ်ငန်းသုံးအခင်းပြားတွေကိုထုတ်လုပ်နေကြတာပါ။ဒါပေမဲ့အသေးချာကြည့်မယ်ဆိုရင်သုံးနေချာကုန်ချမ်းတွေအစားစွန့်ပစ်ပလတ်စတစ်တွေကိုထူးထူးခြားခြားအသုံးပြုနေတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကတော့အီဂျစ်နိုင်ငံရဲ့အစပြုလုပ်ငန်းသစ်ဖြစ်ပြီးလုပ်ငန်းသက်တမ်းသုံးနေရှိပြီဖြစ်တဲ့ Thai Green လုပ်ငန်းကိုတည်ထောင်သူတွေကနည်းပညာသစ်နဲ့စွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးဘီးလက်မြေမသုံးတဲ့အခင်းပြားတွေထုတ်လုပ်တာဖြစ်ပါတယ်။ Thai Green ရဲ့တွဲဖက်တည်ထောင်သူနဲ့နည်းပညာရရှိချုပ် Khaled Rafat ကအခုလိုပြောပါတယ်။
احنا اخترعنا تامونيره بلاستيك سون بيت ပစ္စည်းမျိုးစုံကိုအသွင်ပြောင်းပြီးလုပ်ငန်းသုံးနိုင်မဲ့ဤပညာကိုကျွန်တော်တို့တီထွင်ခဲ့တာပါဘီလတ်မြေအစားအထိုးအဖြစ်သုံးနိုင်ဖို့အတွက်စွန့်ပစ်ပလတ်စတစ်တွေကိုသဘာဝပေါင်းစပ်ပစ္စည်းဖြစ်တဲ့တဲရို၊ကြောက်စရစ်၊ခဲရို့လိုပစ္စည်းတွေနဲ့ပေါင်းစပ်ထားတဲ့ပစ္စည်းတွေကိုထုတ်လုပ်တာဖြစ်ပါတယ
်အမိုက်ပုံးတွေတဲကဓာတ်မဟုတ်လဲလက်မတွေဘောကပလတ်စတစ်အမိုက်တွေနောက်တစ်ခါသုံးပလတ်စတစ်အိတ်တွေနဲ့ပြန်လည်အသုံးပြုဖို့မသင့်တော်တဲ့အစားတောက်ထည့်တဲ့ဘူးကွန်တွေကိုတိုင်းဂရိကအဓိကအသုံးပြုတာဖြစ်ပါတယ်။ကုမ္ပဏီမှာရည်ရွယ်ချက်နှစ်ရပ်ရှိပါတယ်။အီဂျစ်မှာအမိုက်တွေရှော့ချရင်းနဲ့ညဉ့်ဉန်းမှုဖြစ်စေတဲ့ဘီလက်မြေသုံးအခင်းပြားတွေအစားသုံးနိုင်မဲ့ဆောက်လုပ်ရေးသုံးပစ္စည်းတွေထုတ်လုပ်နိုင်ရို့ဖြစ်ပါတယ်။တိုင်းဂရိရဲ့တွဲဖက်တီထောင်သူနဲ့နည်းပညာရရှိချုပ် Khaled Rafek ga akhu lu pyo ba de.
بالنسبه لمصر مصر بيتم انتاج فيها
ايجما نيسن بلاستيك سون بي بي سي تان جين 4.5 تن لو ثبت ب ده. جان لي اتون بيو بو لو صاوم مو گا 100 ياگ اين نون گا ني 500 ياگ اين نون جام ما شي ب ده. دي نون گا انيجين نايگان ني نه شين لو گاو ما ري. دابيمه لي كوا ها جگ گا الون ميا بي بلاستيك سون بي بي سي ري گا ملو لا ات ده نيا ري تي پيان نان گون ب ده.
بي لان مي متون نه اكين بيا ري ٹھول مو نه Time Green လုပ်ငန်းဟာဆိုရင်စားလို့ရေလုပ်ငန်းခန္ဓာရဲ့တဘာဝပတ်ဝန်းကျင်အပေါ်အကြည့်အကျဲတည်ရမှုကိုယောဘာတက်တာစီရေးမှအထောက်အကူပြုနိုင်တယ်လို့ Cairo က American တက္ကသိုလ်ရဲ့ Environmental Engineering လက်ထောက်ပါပေါခမိုဟာမက်အယ်ဇရက်ကပြောပါတယ
်။ طبعا قطاع البناء والتشييد قطاع كبير جدا
အစားအုံနေနဲ့စောက်လုပ်ရေးဟာဆိုရင်လုပ်ငန်းကဏ္ဍကြီးဖြစ်ပြီးဓာတ်ရိုက်ရောတော်ဝိုက်တဲ့နည်းနဲ့ပါပစ္စည်းအသုံးပြုမှုများပါတယ်။စောက်လုပ်ရေးလုပ်ငန်းသုံးအုပ်ခဲတွေဘီလတ်မြေတံမင်းနဲ့တခြားသောပစ္စည်းတွေထုတ်လုပ်မှုတွေကတဘာဝပတ်ဝန်းကျင်အပေါ်တည်ရောက်မှုဖြစ်စေပါတယ်။ဒီပစ္စည်းတွေထုတ်လုပ်မှုကနေကာဗွန်ဒိုင်ဆိုက်ထွက်ရှိမှုကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေပါတယ်။ဥပမာအားဖြင့်ဘီလတ်မြေ1ကီလိုဂရမ်ထုတ်လုပ်မှုကနေဖန်လောင်အိမ်ဒိုင်ဆိုက်ဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်1ကီလိုဂရမ်လောက်ထွက်ပါတယ
်။စောက်လုပ်ရေးနဲ့အင်ဂျင်မြေလုပ်ငန်းဟာဆိုရင်အီဂျစ်စီးပွားရေးဖွံ့ဖြိုးမှုရဲ့မောင်းနှင်အားအဖြစ်ရှုမြင်ကြပါတယ်။ဒီလုပ်ငန်းကဏ္ဍနှစ်ခုဟာနိုင်ငံရဲ့2022ခုနှစ်ပြည်တွင်းအသတင်းထုတ်လွှင့်မှုရဲ့19ရာခိုင်နှုန်းရှိကြောင်းအီဂျစ်ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်စည်းင်းတွေကဖော်ပြပါတယ်။ကိုင်ရိုမြို့တော်အရှိတ်ဘက်49မိုင်အကွာမှာရှိတဲ့ Tigray လုပ်ငန်းငယ်လေးကလစဉ်အခင်းပြား9000လောက်ထုတ်လုပ်ပါတယ်။ Tigray ရဲ့တွဲဖက်တီထောင်သူနဲ့ဤပညာရာရှိချုပ် Khaled Rafek ကအခုလိုပြောပါတယ်။
نا حاليا منتجنا الحالي في السوق هو بلاط الانترلوك بس احنا
لا شيء ما اكين ญา ڑی ထုတ်လုပ်နေတာဖြစ်ပေမဲ့ကျွန်တော်တို့နီးပညာဟာဆော့လို့ရေးလုပ်ငန်းသုံးအုတ်ခဲတွေတန်းငင်းများတွေတိုင်နဲ့အများဆုံးပြိပုတ်ကသုံးဆောင်တွေလည်းထုတ်လုပ်နိုင်ပါတယ်ကျွန်တော်တို့နီးပညာကထုတ်ကုန်အမျိုးပေါင်း40ကျော်ထုတ်လုပ်နိုင်ပါတယ
်ကုမ္ပဏီစတင်ချိန်ကတည်းကပြည်တွင်းအင်ဂျင်မြေလုပ်ငန်းတွေရဲ့စမ်းသပ်စီမံကိန်းတွေအတွက်အခင်းပြားတွေထုတ်လုပ်ပေးဖို့အမှားတွေရရှိခဲ့တာပါSODIC စီမံခန့်ခွဲရေးရုံးဝန်ထဲကလမ်းကိုခင်းမှုအတွက်အခင်းပြားတွေကိုလည်း Tigray လုပ်ငန်းကြီးကလွန်ခဲ့တဲ့နှစ်နှစ်ကထုတ်လုပ်ခဲ့ပါတယ် SODIC လုပ်ငန်းကြီးရဲ့ဖွံ့ဖြိုးရေးဆိုင်ရာရာရှိချုပ် Ahmed El Halawenga အခုလိုပြောပါတယ်
Our engagement with Tile Green is
Tile Green ရဲ့ကြွမ်းကျင်မှုနီးပညာနဲ့အရေးသွေးနောက်အမြင်လှပြီးတော့တိတ်ဆိတ်ဝင်စားစရာကောင်းတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေထုတ်လုပ်လို့ရတဲ့သူတို့ရဲ့ဆရာထက်တန်မှုတွေကြောင့်ဒီလိုလုပ်ငန်းသစ်တစ်ခုနဲ့ကျွန်တော်တို့ပူးပေါင်းလုပ်ကိုင်တဲ့ခွင့်လန်းဖြစ်လာတာပါအရေးသွေးမြင့်တဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတစ်ခုအနေနဲ့လည်းမဟုတ်ပဲနဲ့အမြင်လှတာကြောင့်လည်းပါပါတယ်ကျွန်တော်အနေနဲ့စီမံကိန်းအများပြားအကောင့်တွေဖော်ဖို့အတွက်ခွင့်လန်းကြီးတရားလည်းရတာဖြစ်ပါတယ်
အီဂျင်နိုင်ငံမှာလက်တလုံးနှစ်ပိုင်းနဲ့အတွင်းပေါ်ထွက်လာတဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးတဲ့လုပ်ငန်းသစ်တွေထဲမှာ Tigray လုပ်ငန်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။ Cairo က American Tech တို့ရဲ့ Environmental Engineering လက်ထောက်ပါမောက်ခ Mohammed El Zayek ကတော့ဒီလုပ်ငန်းငယ်တွေချက်ထွင်နိုင်ဖို့အစိုးရဘက်ကပို့ပြီးတော့ထောက်ပံ့ဖို့လိုတယ်လို့ပြောပါတယ
်။ Tigray တတိပါဖြစ် Hawafiz
ဒီတောင်စားလုပ်ငန်းတွေကိုအခွန်ဖြစ်စေဒါမှမဟုတ်လေဗန္ဒာရေးထောက်ပံ့မှုဖြစ်စေငွေကြေးခံစားခွင့်တွေပေးဖို့လိုအပ်ပါတယ်ဒါမှလည်းအီဂျစ်ဈေးကွက်မှာဆက်ပြီးရှင်သန်ကြီးထွားနိုင်မှာဖြစ်ပါတယ်ဒီချိန်ထဲမှာပဲစောက်လို့ရေးလုပ်ငန်းကြီးတွေနဲ့ဝယ်ယူသုံးစွဲသူတွေအနေနဲ့ဈေးကွက်မှာဒီလိုရွေးချယ်စရာတွေရှိတဲ့ဆိုတာကိုပိုပြီးသိရှိအောင်လုပ်ဖို့လည်းလိုအပ်ပါတယ်
ပလတ်စတစ်ဖြက်စာတွေနဲ့သဲတွေပေါင်းထားတဲ့မီးခိုးရောင်အနှစ်တွေကိုပုံသွင်းဆက်ထည့်ကိုထည့်ရပါတယ်။အဲ့ဒီနောက်မှာတော့အပိုးစားတွေကိုဖြတ်ထုတ်လိုက်တာနဲ့သဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့ထုတ်ကုန်တွေရရှိလာပါတယ်ရှင
်။မတ်တိုင်ကြီးထားရဲ့စီးပွားရေးစီစဉ်မှာအခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်။ပြည်ပနိုင်ငံတွေမှာပညာထွက်သင်နိုင်ဖို့ကြိုးစားကြတဲ့မြန်မာလူငယ်တွေများနေတဲ့အချိန်အင်းဒီချင်းထိုင်းနိုင်ငံမှာတင်ယူဖို့တင့်တော်တဲ့ဘာသာရတစ်ခုကတော့ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့ဘာသာရဖြစ်တယ်လို့ NIDA အမျိုးသားတက်ကူမှာခီးသွွားဘာသာရပွဲလုံးတက်နေတဲ့ကိုအောင်အောင်ကပြောပါတယ် ။ဘာကြောင့်လဲဆိုတော့မဆုမြတ်မုံကမင်းမြတ်ပြီးလူမှုရှုခင်းမှာတင်ပြထားပါတယ်။
အာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာဒီခီးသွားလုပ်ငန်းအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုညင်းလို့မရပါဘူး။ဒီလိုနိုင်ငံမျိုးမှာဒီခီးသွားလုပ်ငန်းဘာသာရပ်ကိုလေ့လာသင်ကြားရတဲ့အတွက်အများကြီးအကျိုးရှိတယ်လို့ထိုင်းမျိုးသားတက္ကသိုလ်တစ်ခုဖြစ်တဲ့နီတာမှာခီးသွားနဲ့ဒီအဲဝတ်ပြုမှုဆိုင်ရာစီမံခန့်ခွဲရေးဘာသာရပ်ပွဲလွတ်တက်နေတဲ့ကိုအန်အောအောင်ကပြောပါတယ်။ခီးသွားလုပ်ငန်းရှေ့ပြေးတဲ့ထိုင်းနိုင်ငံမှာစာတွေ့ရောလက်တွေ့ပါသင်ကြားရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ကိုအန်အောအောင်နဲ့မေးမြန်းထားပါတယ်ရှင်။
နေရာဒေသတစ်ခုပေါ့နော်အနေရာဒေသတစ်ခုကိုဘယ်လိုမျိုးဒီtourist attraction ဖြစ်အောင်ဘယ်လိုလုပ်မလဲပေါ့နော်ခီးသွားတွေကိုဘယ်လိုဆွဲဆောင်မလဲဆိုတဲ့ဥစ္စာပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကဒီတခြားနေရာဒေသတခြားဒီနာမည်ကြီးပြီးသားနေရာဒေသတွေနဲ့ဒီနှိုင်းယှဉ်ပြီးတော့ဒီနေရာဒေသရဲ့သူ့ရဲ့ဒီ tourist တွေကိုအဲ့ဒီတွေကိုဆွဲဆောင်နိုင်တဲ့အချက်ကဘာတွေဖြစ်မလဲဘယ်လိုမျိုးဒီထပ်ပြီးတော့ဆွဲဆောင်လို့ရမလဲအဲ့ဒီဥစ္စာတွေကိုကျွန်တော်တို့လေ့လာတာပေါ့နော်ပထမတနေ့ကတော့ကျွန်တော်တို့ဒီတမယူကြဒီစာတင်တဲ့ပုံစံဖြစ်တဲ့ဆီယမ်မနဲ့ကျောင်းသားကျောင်းသူတွေနဲ့စာတင်တဲ့ဒီ classroom မှာရှိရပေါ့နော်ဆိုတော့နောက်တစ်မျိုးအကြောင်းသူတို့ကကြတော့ကျွန်တော်တို့တကယ်လုပ်ငန်းနယ်ပယ်မှာအလုပ်လုပ်နေတဲ့ဒီ manager တွေdirector တွေအဲ့လိုမျိုးတွေကိုလည်းသူတို့က guest speaker အနေနဲ့ခေါ်ပြီးတော့အတွေ့အကြုံတွေကိုသူတို့က share ပေးတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေလည်းကျွန်တော်သင်ရတာရှိတယ်နောက်တစ်မျိုးကတော့ကျွန်တော်တို့ဒီ project တွေလုပ်ရတာပေါ့နော်နေရာတနေရာကိုသွားဒါပေမဲ့ tourist attraction တစ်ခုတနေရာပေါ့နော်အဲ့တနေရာကိုသွားပြီးတော့အဲ့ဒီမှာရတဲ့အချက်လက်တွေကိုကောက်အဲ့ဒီဟာဒီလုပ်ငန်းရှင်တွေပဲဖြစ်ဖြစ်အဲ့ဒီမှာလာလည်နေတဲ့သူတွေပဲဖြစ်ဖြစ်သူတို့ဇီယာအတင်းအချက်လက်တွေကိုကောက်ပြီးတော့ကျွန်တော်တို့ဒီအတန်းထဲမှာပြန်ပြီးတော့ group project လုပ်အဲ့ဒါမျိုးလည်းရှိပေါ့နော်ဆိုတော့အဲ့ဒီမှာမှကျွန်တော်တို့သွားတဲ့နေရာခီးရာတော့အစုံပဲကျွန်တော်တို့ဒီ amusement park တွေလည်းရှိသလို community tourismအဲ့ဒီနေရာလေးရှိရဲ့နောက်ပြီးတော့ rural tourism အဲ့လိုမျိုးနေရာလေးရှိရဲ့အဲ့လို
ချစ်လက်တွေကိုသွားပြီးတော့မှလေ့လာရတဲ့
ပါပြီးဟုတ်ကဲ့ဗျချစ်လက်တွေကိုမှချစ်လက်တွေကိုသွားပြီးတော့လေ့လာတဲ့အဲ့ဒီခီးစဉ်တွေလည်းရှိတယ်အစုံပါပဲဗျဟုတ်
ဆိုတော့ပြောမယ်ဆိုရင်ဒီထိုင်းနိုင်ငံကဒီခီးသွားလုပ်ငန်းတော်တော်လေးဟိုတိုးတက်တဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့လေအထူးသဖြင့်အာရှမှာဆိုရင်ရှေ့ရောက်တဲ့နိုင်ငံလို့တော့ပြောနိုင်ပါတယ်ဆိုတော့အဲ့လိုနိုင်ငံမျိုးမှာဒီလိုမျိုးခီးသွားလုပ်ငန်းနောက်တစ်ခါဒီဟိုအဲဝေးပြုမှုဆိုင်ရာပေါ့နော်လုပ်ငန်းတွေနဲ့ပတ်သက်လို့ဒီစီမံခန့်ခွဲတဲ့ဘာသာရပ်ကိုတက်ရတဲ့အတွက်ကြောင့်မို့လို့ဘယ်လောက်ထိဟိုအကျိုးများတယ်လို့ရောပြောနိုင်တယ်ရှင
့်အရင်အကျိုးများတယ်လို့ပြောရမယ်ပေါ့နော်ဆိုတော့ဒီအခုကကျွန်တော်မြန်မာပြည်ကနေလာတက်တဲ့ကျောင်းသားတယောက်ဖြစ်တဲ့အလျောက်ဒီထိုင်းနိုင်ငံကြောက်ရောလေကျွန်တော်နဲ့အရန်မဝေးတဲ့နေရာမှာရှိရဲ့နောက်တစ်ချက်ကလည်းအမပြောသလိုမျိုးဒီထိုင်းနိုင်ငံကဒီအာဆီယံဒေသတွင်းနိုင်ငံတွေထဲမှာဒီအဲဝေးပြုမှုနဲ့ဒီခီးသွွားဆိုင်အဝန်လုပ်ငန်းဆိုင်ရာဝန်ဆောင်မှုအဲ့ဒီအပိုင်းမှာကြောက်ရောသူတို့ကရှေ့ပြေးနေတာဆိုတော့ကျွန်တော်ဒီမှာလာပြီးတော့တက်ချင်းအပြင်သူတို့ရဲ့နိုင်ငံသားအဲ့တဲ့ပေါ့နော်အဲ့လိုမျိုးတွေကိုဘယ်လိုမျိုးသူတို့ဆွဲဆောင်နေအဲ့အရာကိုကျွန်တော်အနီးကပ်လေ့လာခွင့်ရတာပေါ့နော်ဆိုတော့ကျွန်တော်တို့မှာရှိတဲ့ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဘယ်လိုမျိုးလုပ်လို့ရလဲဆိုတော့အဲ့လိုမျိုးတွေနဲ့ချိန်ထိုးပြီးတော့ဟိုပြန်ပြီးတော့စမ်းစစ်လေးလာစမ်းစစ်လို့ရတာပေါ့နော်ဟုတ်ကဲ့
ဆိုတော့ဟိုဆော့ဆော့ပြောသလိုပေါ့နော်ဟိုမြန်မာပြည်နဲ့ထိုင်းနိုင်ငံဆိုတာကအိမ်နီးချင်းဖြစ်တယ်တူတာတွေအများရှိရပေါ့လေဆိုတော့အခုလိုမျိုးဒီခီးသွားလုပ်ငန်းဒီအဲဝေးပြုမှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့တင်တဲ့အခါမှာဟိုဗမာနိုင်ငံမှာလည်းပြန်ပြီးတော့အသုံးချလို့ရတယ်အများကြီးသိတော်မယ်လို့မြင်မိတဲ့အကြောင်းအရာတွေရောရှိလားရှင့်
အများကြီးပဲရှိရလို့ကျွန်တော်ပြောရမယ်ပေါ့နော်ကျွန်တော်တို့ကဟိုအင်ဂျင်နာချင်းနိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ယဉ်ကျေးမှုတွေဘာတွေရလဲကျွန်တော်တို့ကဒီစင်တူတယ်ပေါ့နော်တချို့ဟာတွေမှာဆိုတော့ဟိုအဓိကအဖြစ်ကျွန်တော်တို့ဒီထိုင်းနိုင်ငံမှာမွေထိုင်းပေါ့နော်ဒီကျွန်တော်တို့စီမှာလည်းရွေးကောက်လက်ဝဲဆိုတာမျိုးရှိတယ်နောက်ပြီးတော့ဒီဒီဂျန်ပေါ့နော်သူတို့စီမှာလည်းစုံခွံလိုမျိုးရှိတယ်ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဆွဲဆောင်လို့ရပေါ့ဒါပေမဲ့သူတို့လိုမျိုးဒီဟိုတော်တော်ဝင်မတဲ့အဲ့လိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်မှကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ရဲ့ဒီအန်တာချက်ကဘယ်လိုရှိမလဲကျွန်တော်ပြန်ပြီးတော့လေ့လာဆန်းစစ်ရမယ်ဆိုတော့သူတို့နဲ့မတူတဲ့နည်းလမ်းနေနဲ့ဘယ်လိုမျိုးအဲ့ဒါတွေကိုဆွဲဆောင်မလဲဆိုတော့ကျွန်တော်တို့တစ်ချက်ပြန်ပြီးတော့တိတိကျကျလေးဒါလုပ်အောင်ပါပေါ့နော်ဒါပေမဲ့ခုနပြောသလိုမျိုးလုပ်လို့ရဥစားအများရှိရနောက်တစ်ခုအနေနဲ့ကျတော့ကျွန်တော်တို့ဒီ community tourism ခေါ်မှာပေါ့နော်ရရတခုပေါ့နော်အဲရတခုမှာကျွန်တော်တို့ထွက်ရှိတဲ့မှာထုတ်ကုန်ပဲဖြစ်ဖြစ်ဒေတာထုတ်ကုန်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီဝန်ဆောင်မှုပေါ့နော်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီ activity တစ်မျိုးမျိုးပေါ့ဆိုတော့အဲ့လိုမျိုးဟာလေကျွန်တော်တို့စီမှာအများကြီးရှိရပေါ့နော်အညာဒေတာကြီးကျွန်တော်စီမှာရှိရယ်ပကံလိုမျိုးဒီ UNESCO ဝင်တဲ့ဒေတာလည်းရှိရယ်ဆိုတော့အဲ့ဒီစာတွေကိုကျွန်တော်ဒီမှာစာတင်နေတဲ့အဲ့လိုမျိုးတွေ့လာတာပေါ့နော်ငါတို့ဆိုရင်တော့ဒါလေးတော့ဘယ်လိုလုပ်လို့ရနိုင်လဲအဲ့လိုမျိုးပေါ့နော်ဟုတ်
ဆိုတော့နောက်တစ်ခုကကိုအန်ဩအောင်ဟာဒီသမိုင်းဘာသာနဲ့ဖွဲ့ရထားပြီးတော့မှဒီခီးသွားဟိုလုပ်ငန်းကိုစိတ်ဝင်စားပြီးတော့အခုဒါခီးသွားဘာသာရက်ကိုဖွဲ့လွန်တက်နေတာပေါ့လေဆိုတော့ဟိုခီးသွားဘာသာခီးသွားလုပ်ငန်းအတွက်ကသမိုင်းဟာတိတ်ကိုအထောက်အကူဖြူပါတယ်ဒါပေမဲ့လည်းဟိုတခြားဘာသာဒီနောက်ခံရှိထားသူတွေအနေနဲ့အခုလိုမျိုးဒီတူရစ်ဇမ် and hospitality management ဘာသာရက်ကိုတက်ချင်နေဆိုရင်တော့အဆင်ပြေနိုင်မယ်လို့ထင်ပါရှင့
်ပြေနိုင်မယ်လို့ထင်ပါတယ်ဘာလို့ဆိုတော့ကျွန်တော်လည်းဒီမတူညီတဲ့ background ကနေလာတာဆိုတော့လေအဆင်ပြေမယ်လို့ထင်ပါတယ်ဝါသနာပါဖို့နဲ့ဒီစိတ်ပါဝင်စားမှုအဲ့ဒါတော့လိုတာပေါ့နော်ဒါပေမဲ့ကျွန်တော်စိတ်ထင်ရတော့ဒီဘယ် background ကနေပဲလာလာဒီတကယ်အကေဒီ tourism နဲ့ hospitality management ကိုတကယ်တမ်းစိတ်ပါဝင်စားရဆိုလို့ရှိလို့ရှင်တော့တက်လို့အဆင်ပြေမှာပါလို့ဟုတ်ကဲ့
အဓိကကိုအန်အောင်တက်နေတာကထိုင်းနိုင်ငံရဲ့ထိပ်တန်းတက္ကသိုလ်ဖြစ်တယ်နောက်တစ်ခါဒါထိုင်းအစိုးရရဲ့တက္ကသိုလ်တစ်ခုဖြစ်တဲ့ဒီနေတာမှာတက်နေတာပေါ့လေဆိုတော့အဲ့ဒီမှာတက်နိုင်အောင်လို့ဘယ်လိုရှောက်ခဲ့ရလဲဆိုတော့ဒီအတွေ့အကြုံတွေကိုလည်းပြောပြပါရှင့်
ကျွန်တော်အိမ်မိသားစုကလည်းဒီသူတို့ရဲ့ပတ်စံနဲ့တက်လို့ကလည်းအဆင်မပြေဘူးပေါ့နော်ဆိုတော့ကျွန်တော်ပထမဦးဆုံးအနေနဲ့စဉ်းစားတာကတော့ဒီ scholarship ပေါ့နော်ပညာသင်ဆုဘယ်လိုမျိုးရမလဲပေါ့နော်ဆိုတော့ဟိုကျွန်တော်တို့အခုခေတ်မှာလည်းရှိရပေါ့နော်ပညာသင်ဆုတွေအများကြီးပဲရှိရဒါပေမဲ့ဟိုပညာသင်ဆုကကျွန်တော်တို့ဒီပြင်ပအဖွဲ့အစည်းတွေကနေပေးတာရှိတယ်လို့အဲ့ဒီအကြောင်းနေရာနေပေးတဲ့ပညာသင်ဆုတွေကလည်းရှိတာပေါ့နော်ဆိုတော့အခုခေတ်မှာကျတော့ပြင်ပအဖွဲ့အစည်းတွေကနေပေးတဲ့ဒီညာတင်စုတွေရှိရဲဒါပေမဲ့အခုနောက်ပိုင်းခေတ်ကာလမြန်မာပြည်ရဲ့ခေတ်ကာလအရာကကြတော့ဒီရှောက်တဲ့သူတွေကအရန်များတယ်အရေးတော့ကအရန်များတယ်ပေါ့နော်ဆိုတော့တို့ကြောင့်မလို့အဲ့ဒီနေရာတွေကနေပြီးတော့အကယ်၍မရဟိုရဖို့အခွင့်အရေးနေရဆိုရင်တော့မှကျွန်တော်အခုရှောက်တယ်လို့မျိုးဒီအကြောင်းနေရာနေပေးတဲ့ဒီ scholarship ပေါ့နော်အဲ့ဥစားတွေကိုအဲရှောက်ကြည့်စေခြင်းနဲ့ပေါ့နော်ဆိုတော့အဲ့ဟာတွေကလည်းကျွန်တော်တို့ပြင်မပေးတဲ့အဖွဲ့အစည်းလိုမျိုးပဲရှောက်တဲ့ပုံစံတွေကလည်းတိတ်မတူဟိုဟိုကွဲပြားတာအရင်မရှိဘူးဗျာရှောက်တဲ့အချက်လက်တွေကလည်းဟိုစင်တူယူမှာဖြစ်တယ်ပေါ့နော်ဆိုတဲ့ကြောင့်မလို့ပြင်မဖွဲ့စည်းတွေကနေပေးတဲ့ပညာသင်ဆုတွေပင်မကပဲနဲ့ပေါ့နော်ဒီအကြောင်းတွေကနေပေးတဲ့ကျွန်တော်ချွန်လောင်ကွန်းလို့ရှိတယ်မဟီတော်လို့ရှိတယ်ဟိုကျွန်တော်တက္ကသိုလ်နေတာလို့လည်းရှိရပေါ့နော်ဆိုတော့အဲ့အကြောင်းတွေကပေးတဲ့ပညာသင်ဆုကိုလည်းတစ်ချက်ရှောက်ကြည့်စေချင်ပါတယ်လို့
ဘန်ကောက်မြို့တော်ကထိုင်းထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့နေတာမှာခရီးသွားတဲ့ဒီအဲဝတ်ပြမှုဆိုင်ရာစီမံခန့်ခွဲမှုဘာသာရပ်ကိုဘွဲ့လွန်တက်နေတဲ့ကိုအန်အောအာမရှင်မြန်မာအိန္ဒိယနိုင်ငံတစ်ခုမှာခရီးသွားဘာသာရပ်ကိုသင်ကြားရတဲ့အတွက်မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မယ့်အကြောင်းအရာတွေကိုပို့ပြီးတော့မှလေ့လာခွင့်ရတယ်လို့သူကပြောပါတယ်ရှင်ကျွန်မစုမြတ်မော်ပါ
American ပြည်အောင်စုမှာ November လကျင်းပမဲ့တမရရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်နေတဲ့ဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
် VOA ကိုစာရေးလိုတဲ့ဆိုရင် burmese@voanews.com email အပြင် VOA ရဲ့ Facebook Messenger ကလည်းစာပို့နိုင်ကြပါတယ်ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်မြမပါဝင်ကဘာတဝန်းစိုးစိုးရွာရွာပဋိပက္ခတွေနဲ့ကြုံနေရတဲ့ဒေသတွေမှာကူကြီးကယ်ဆယ်နေကြတဲ့အဖွဲ့တွေကဌာနေဝန်ထမ်းတွေနဲ့စေနာဝန်ထမ်းတွေဟာဘယ်တော့မှမကြုံဘူးတဲ့အခြေအတွက်နဲ့သိဆုံးသူတွေအများပြားရှိလာနေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ Red Cross အခြေကဲကပြောဆိုလိုက်ပါတယ်လူသားချင်းစာနာကူညီရေးလုပ်ငန်းတွေဆောင်ရွက်ရင်းတပ်ဖြတ်ခံရသူတွေရဲ့65ရာခိုင်နှုန်းဟာဒေသကဌာနဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေဖြစ်ကြတယ်လို့ Red Cross အခြေကဲ Jagan Chapagain ကတနင်္လာနေ့က AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။အမေရိကန်ပြည်တော်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့သတင်းတစ်ပတ်ပဲလိုတော့တဲ့ချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်မနေ့တနင်္လာနေ့ကကြိုတင်မဲပေးခဲ့ပါတယ်။ဒေလာဝေးပြည်နယ်ဝဲလ်မင်တန်မြို့ကသူ့နေအိမ်မှာရှိတဲ့ကြိုတင်မဲပေးရုံမှာတခြားမဲလာပေးသူတွေလိုပဲသမ္မတဘိုင်ဒန်သွားရောက်တန်းစီမဲပေးခဲ့တာပါ။မဲပေးဖို့မိနစ်40လောက်တန်းစီစောင့်နေတဲ့အချိန်တွေမှာတခြားမဲလာပေးသူတွေနဲ့လည်းသ တမရကစကားတွေပြောသွားခဲ့ပါတယ်ယူကရိန်းစစ်ပွဲမှာပါဝင်တိုက်ခိုက်ဖို့လို့ယူဆရတဲ့တပ်ဖွဲ့ဝင်1000လောက်ကိုမြောက်ကိုရီးယားရုရှားကိုစစ်လွတ်ထားပြီးဒါဟာအစောပိုင်းခံမှန်းခဲ့တဲ့အရေးအတွက်ထက်3ဆလောက်ပိုများတယ်လို့ American Pentagon စစ်ဌာနချုပ်ပြောခွင့်ရကတနင်္လာနေ့ကပြောဆိုလိုက်ပါတယ်လာမယ့်သတင်းပတ်တွေတည်းယူကရိန်းနိုင်ငံအနီးကရုရှားတပ်ဖွဲ့ဝင်တွေကိုအင်အားဖြည့်ဖို့လုပ်နေပုံရပြီးရုရှားအရှေ့ပိုင်းမြောက်ကိုရီးယားတပ်ဖွဲ့ဝင်1000စစ်လွတ်ထားတယ်လို့ယုံကြည်ရတဲ့အကြောင်း Pentagon ပြောခွင့်ရ Sabrina Singh ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါခုတော့စီစဉ်ကိုဆုံးသတ်ပြစေခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ပါထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေပြော်ရဲမောချစ်ချင်းပေါ်ကြွတင့်တယ်ဘုရားလှပတဲ့ကာလတွေမနေ့အမြန်ရောက်ရှိကြပါစေကျွန်တော်တမောင်သားပါ